Secondo me come cose consistono, insomma, l'egunite, poi come chiamiamo, l'ago di Lobbiola, l'ago di Lobbiola con la sorella, di te già mi uccide lì, sono io, troppo poco, e poi mi prendi quanto, che la chiedi, poi mi regola, poi mi taglia. Grazie, allora, ari mi do, per cui non c'è tanto, anche io mi sarei tanto, per so fatti, papà mi do. Tata puni mandara gundri madaya namato arini kata ikata pinti siri usharina yo ayam maya namato baso papa mito di audo grilo monga shinto tanga gento tanga bonto seyo shi lato tangi tanga alene uyaranto grilo ni tain liya shinto arini ko beku doni nyahandi tu baso so so ma kekere bukho di papa mito yung ma ke mese shike bukho di hodita si hodi kaywe pinya တော်နေဟန်တပါကသုံးမလာတဲ့ခက်ခဲနေပြီ။ဘောဘောနေတာကလည်းရုံမှန်တဲ့မိတ်ဆွေတွေနဲ့ကအဘောဘောပြုလုပ်နေပြီ။ဒီလိုဆိုလို့ရှိရင်မဖြစ်နဲ့။ယောအယမသမအီအချင်းအချင်းဒီတို့မဆုံးဆုံးသုံးမှခက်ခဲတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်ပါပေ၏။ဘာသာမိတ်တော်ရုံမှန်တဲ့မိတ်ဆွေခင်မွန်ရှိနေတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်ပါပေ၏။အရိယကတာတောနိယဟံဖြစ်သောဣမတအယသမတောဤအရှင်အဖို့ဧကတာဇဗတိတိအရိယတောတဲ့၌တေရီဝိဟာရဏမိမိရဲ့အလိုဆန္ဒအတိုက်နေထိုင်ရခြင်းဖြင့်ဒိဋ္ဌာနာအပေကျိုးရှိထိုင်ပါအနိဤသည့်ဤသောလျှင်တတထောတောနိယဟံအတွက်ဝတ္တရောဖြင့်၎င်းပြောကြတဲ့ပုဂ္ဂိုလ်တို့သည်ဘုံတိသင်္ချာဖြစ်ပေါ်၍လာကြပြီကုန်၏ဒီအခြင်းဟာအမတ္တအစိုးဆုံးမှခင်သေးတဲ့ပုဂ္ဂိုလ်ဖြစ်တယ်။ရုပ်မာတဲ့မေဇွေလေးနဲ့ပေါ့ပေါ်နေတဲ့ပုဂ္ဂိုလ်မျိုးလည်းဖြစ်တယ်။ဒီလိုတောင်းနေတဲ့ယဟန်တော်တစ်ပါးအတွက်သဘာဝတည်းတောတဲ့နေတိုင်းချင်းဖြစ်မိမိအလိုအတိုင်းနေတိုင်းချင်းဖြစ်မာအကျိုးရှိပါလေဆိုပြီးတော့ဒီလိုကဲစကားပြောကြတဲ့ပုဂ္ဂိုလ်တွေဖြစ်ပေါ်နေနေပါလေ။ဒါကြောင့်တောင်းနေယဟန်မှန်ခဲ့မယ်ဆိုလို့ရှိရင်တော့မလုပ်ရမလား။စိုးစုံမှလွယ်ကူတဲ့ပုဂ္ဂိုလ်မျိုးဖြစ်ပါစေ။မိကောင်းစေကောင်းဆရာကောင်းသမားကောင်းတွေကအမြဲတကိုးကွယ်ရှိကနေတဲ့ပုဂ္ဂိုလ်ဖြစ်ပါလေ။ဘယ်နဲ့လို့မကောင်းဘူးလား။တိတ်ကောင်းတဲ့အင်္ဂါရက်တွေပဲနော်။နောက်တစ်ခုနံပါတ်6အာရမီကိနဝုသပုဂ္ဂိုလ်နာအိမနိယေသုဘုဒ္ဓတာရေနဘူဣတပံ။ဘုဒ္ဓသရဏမောင်ခရှင်တို့အာရမီကိနဘိက္ခုနတောနိယံသိအိမနိယေသုအိနေတို့၌ဂုဏ်တော်ဓာရီနှုတ်ဆုံးထင်းသောတခါရှိတဲ့ပုဂ္ဂိုလ်သည်ဝိဒါမံဖြစ်တဲ့ဖြစ်ထိုက်ရပေ၏။ဒေါနိယဟံဆိုရာအင်းဒီလိုလုံးလုံးချုံချုံဆောင်ထင်းနေတဲ့ရန်တော်တစ်ပါးဖြစ်နေတယ်။အင်းဒီဆိုတာကဘာတွေလဲ။ယသိနာနာလျာကိုစိတ်ဆိုပြီးအင်းဒီ6ပါးနော်။အင်းဒီ6ပါးကိုဆောင်ပြီးနေတယ်ဆိုတာကဘာလဲလို့ပြောရင်တော့ဒီအင်းဒီ6ပါးမှာရကတော်တာမဟာစရမိရတဲ့အငြိအကျိတွေမုံရောက်လာအောင်ပိတ်ဆို့ဖို့ကိုဆိုလိုတယ်။ဘယ်ပုံပဲပဲဗဏိနာအဖြစ်ပိတ်ဆို့ရမလဲ။ဘုန်းကြီးခဏခဏခေါ်ဖို့ပါလေနော်။ဟောဂုံမောပမလုတ်တယ်ဆိုတဲ့လုတ်တယ်တစ်ခုအရရဟန်းတော်တစ်ပါးအနေနဲ့သမထကမ္မထသို့မဟုတ်ဝိပဿနာဘာဝနာကမ္မထဆိုတဲ့ကမ္မထအာယုန်နဲ့မှမိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းခြင်းဖြင့်အင်းဒီရာဂတောတမဟာစရကိလေသာတွေမွေရောက်အောင်ပိတ်ဆို့ထားရမယ်ဘယ်လိုပိတ်ဆို့ရမလဲမိမိကသမထပမ်းများအထောက်နေရင်သမထကမ္မထအာယုန်နဲ့မှဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားရမယ်မိမိကအာနာပါနကိုအားထုတ်နေအာနာပါနကမ္မထာနဲ့မှာကတိုင်းကိုအားထုတ်နေကတိုင်းကမ္မထာနဲ့မှာမေတ္တာကိုအားထုတ်နေမေတ္တာကမ္မထာနဲ့မှာမိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားရတယ်။ဒီလိုမိမိကဝိပဿနာနေတဲ့ရောက်လို့ဝိပဿနာဘာဝနာကမ္မထာစီးတဲ့နေတဲ့ပုဂ္ဂိုလ်ဖြစ်ခြင်းဝိပဿနာဘာဝနာကမ္မထာအာယုန်နဲ့မှာမိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားရတယ်။ဒါဆိုလို့ရလဲ။ယုံကြည်ကိုနာနေကိုအကြောင်းတရားတွေကိုအကျိုးတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တည်ပြီးရှုနေတယ်ဆိုရင်ဒုယုံနဲ့ကြောကြောတင်္ခါရတရားတို့အာယုံ၌ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းပြီးတော့ဒုယုံနဲ့ဓမ္မတင်္ခါရတရားတို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တအချက်ကိုပဲလက္ခဏာချင်းတင်ပြီးတော့အမြဲတမ်းရှုပွားနေပါဒီလိုဆိုပါတယ်နော်အဲဒီလိုရှုပွားနေရင်ဒါပါလို့ကြလေအင်္ဂရေလေးကိုစောင့်ထိတ်နေသည်နည်းတယ်တကားဒီကိုပိတ်ဆို့နေသည်နည်းပါတယ်နော်ဒါစီအာဟုသောအာရိမေသောဘေခုအင်္ဂရေဆိုအာဂုတ္တဓဝရောဖြစ်သည်တန္တမွန်ဒီဝန္တရောဂိမဏိမာတယသမတော်အရိယေခတာဧကတရိညေတိဝိဟာရဏယောအယမယတမအိန္ဒိယေသုအဂௌတ္တဓဝရောတိ ဒီလိုကဲတဲ့စကားပြောကြမယ်ယဟန်တော်ဒီသင်္ချာဖြစ်ပေါ်လာလိမ့်မယ်ဒါကြောင့်ဒေါနီယဟန်ဆိုလို့ရှိရင်ဘာလို့ရမလဲအင်္ဂလိပ်ကိုတောင်းစီပါဆိုပြီးတော့ဒီလိုဖော်ပြထားတယ်နော်ဒီတော့ဒီအင်္ဂလိပ်ကိုတောင်းစီမှုနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဉာဏ်စီနာနာလျှာကိုနှလုံးဆိုတဲ့ဒွါရ6ပတ်ကိုပိတ်ဆို့ထားကုန်တဲ့ပတ်သက်ပြီးစံထားရမှာကတော့အရှင်နန္ဒမင်းသားဖြစ်ပါတယ်နန္ဒမထေရဖြစ်ပါတယ်နော်အရှင်နန္ဒမထေရကနတ်သမီးတွေကိုအကြောင်းပြုပြီးတော့နော်ရှင်ပွဲကြီးဂျုံခဲ့ရတယ်ဇနဗရဇေယျနီဆိုလည်းအကြောင်းပြုပြီးတော့ရှင်ပွဲကြီးဂျုံခဲ့ရတယ်ခဏခဏဘုန်းကြီးပြောခဲ့မှုတဲ့အတိုင်းပဲနော်ဇနဗရကလျာဏီအပေါ်မှာစွဲနေတဲ့စုတချောင်းကိုနတ်သမီးဆိုတဲ့စုတချောင်းဖြင့်ရသော်ဖြတ်ကရက်ချုပ်ပေးလိုက်တယ်နတ်သမီးတွေကမြေအောင်ပြည့်ရှင်ကတကောနဲ့ခေါ်ဆောင်ပြီးတော့ပြလိုက်တော့နတ်သမီးတွေအပေါ်မှာစွဲတဲ့စွတ်တချောင်းဝင်လာတယ်။ဒါပေမဲ့ဇနဗရကလျာဏီအပေါ်မှာစွဲနေတဲ့စုကတော့ကျွတ်ထွက်သွားတယ်။ဘာဖြစ်လို့ကျွတ်ထွက်လဲ။နိုင်ရခင်ကိုမြတ်စွာဘုရားကြွလာတဲ့အချိန်ကလန်ကုလတဏိယာမှာတင့်ကုန်တော်ပေါ်မှာအကြီးကိုနေမိလောင်ထားတဲ့မြောက်အောင်မကြီးဒီကောင်ကိုမြတ်စွာဘုရားကလင်ညွှန်းထိုးပြီးတော့သူ့ကိုညွှန်ပြခဲ့တယ်။ဒီအချက်ကိုနန္ဒမင်းသားကသူကဂရုစိုက်ပြီးဒိဋ္ဌိမှတ်သားခဲ့ပါတယ်။နတ်ကြီးရောက်တဲ့အချိန်ခါမှာမြတ်စွာဘုရားကနတ်သမီးဆိုတဲ့နတ်သမီးဆိုတဲ့စုတချောင်းနဲ့ရက်ချုပ်ခံနေမှာနတ်သမီးနဲ့ဇရဗရကလျာဏီမရင်ကစတယ်လို့နန္ဒမင်းသားကိုမေးကြည့်လိုက်တယ်။မေးကြည့်လိုက်တဲ့အချိန်ခါမှာနန္ဒမင်းသားကဗာပြန်လျှောက်ထားလဲအရှင်ဘုရားနတ်သမီးအာယုံနဲ့ဇရဗရကလျာဏီနိုင်ရှင်ကြည့်လိုက်မယ်ဆိုလို့ရှိရင်ဇနဗရကလျာဏီဟာဟိုတင့်ကုန်တော်ကမှမိလောင်ပြီးအရင်ကနေစုပ်ပြီးမိလောင်နေတဲ့မြောက်အောင်မကြီးနဲ့သူကတူနေပြီဖြာဆိုပြီးဒီလိုပြောပြောလိုက်တော့မဖြစ်သွားတယ်လေဇနဗရကလျာဏီအပေါ်မှာစွဲနေတဲ့စုတချောင်းကခုဒုလဘတွေလည်းဘုန်းကြီးကအဲ့လိုမပြနိုင်လို့နဲ့တူပါတယ်နော်နတ်ပြည်ကလည်းဘုန်းကြီးခေါ်ပြီးပြနိုင်မယ်ဆိုလို့ရှိရင်တို့ဇနဗရကလျာဏီအပေါ်မှာစွဲနေတဲ့စုကြီးကတော့ချွတ်လို့တော့ရခင်ရတော့မယ်ဖြစ်တယ်ကိုယ်တော်သူကပြည့်ပြည့်ပြည့်နဲ့ဖြစ်နေကြတယ်နော်အဲ့တော့ဒီစို့တွေကိုရိုက်ချွတ်နိုင်ခြင်းဟာဘုရားရှင်ကနိဗ္ဗာန်ရဲ့ချီးကျူးပေးရတာနတ်သမီးပေါ်မှာစွန့်နေတဲ့စို့ကြတော့ဘုရားရှင်ကဘယ်လိုရိုက်ချွတ်လိုက်လဲနန္ဒမင်းသားဒီနန္ဒမင်းသားဒီနတ်သမီးတွေကိုအလွန်ရှည်ကြည်ကြည်ဆိုတော့အကြောင်းကြောင့်ဘုရားရှင်ရဲ့သာသနာတော်မှာသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ခေါ်တဲ့သိက္ခာ၃ရအကျင့်များတွေကိုကျင့်နေတယ်ဒီတော့သိက္ခာ300အကျင့်များဖြင့်နတ်သမီးတွေကိုရအောင်ကြိုးစားနေတဲ့လုပ်ငန်းရတယ်သိက္ခာ300ဖြင့်နတ်သမီးတွေကိုဝယ်ယူနေတဲ့အဝယ်တော်ကြီးပဲနတ်သမီးတွေကိုရအောင်ခါးစားနေတဲ့အခါးစားကြီးပဲဆိုပြီးဒီလိုသိရဲ့ဈေးပါတယ်အဲ့ဒီကဲရဲ့ဈေးဆိုတဲ့စိုးတချောင်းဖြင့်ရိုက်ချွတ်လိုက်တော့နတ်သမီးပေါ်မှာစွန့်နေတဲ့စိုးလည်းကျွတ်သွားတယ်ကျွတ်သွားလိုက်တဲ့အချိန်ခါမှာနန္ဒမင်းသားကဗာစင်းစားတယ်နာဂုဏ်တို့ရဲ့ခရံချင်းဒီရွှေပွဲကြီးကျောင်းရချင်းဒီဘာကိုအခြေခံတယ်လို့ပြန်ပြီးဆက်စစ်လိုက်တဲ့အခါမှာအင်းဒီကမဆောင်ကြည့်ချင်းဆိုတဲ့သဘောတရားကိုတွေ့တယ်။တွေ့လိုက်တဲ့အချိန်ခါကစပြီးတော့နန္ဒမင်းသားကအင်းဒီကိုအထုသဖြင့်ဆောင်ကြည့်လိုက်ပါတယ်နော်။အင်းဒီကိုအထုသဖြင့်ဆောင်ကြည့်လိုက်တဲ့အချိန်ခါမှာအရှင်းဘက်ကိုကြည့်တော့မှလည်းမကြည့်ခင်တည်းကမိမိရဲ့စိတ်ကဘာလို့ဥဒိရက်ဖြစ်ဒီအစ်မျက်နှာကိုကြည့်မလဲဆိုတော့မိမိစိတ်ကမိအမျက်အငယ်ခတ်တယ်အငယ်ခတ်ပြီးတော့မှကြည့်နေတယ်ဆိုမှအစ်ဘက်ကိုကြည့်တယ်တတိသမသိဉာဏ်ရှင်လေးရဲ့အများအားပြည့်အနောက်ဘက်ကိုကြည့်မယ်ဆိုရင်လည်းဒီပုံစံအတိုင်းပဲ ဘယ်ရမနာပေါ်မှာစကြည့်မယ်ဆိုလို့ရှိရင်ဒီသတိသမထဉာဏ်ရှင်ပြီးမှသာမြင်ကြည့်တယ်သတိသမထဉာဏ်ရှင်နဲ့ဆိုတာကမိမိချုပ်ပေါ်နေတဲ့ကမ္မထအာယုံမှလည်းဘာဝနာစိတ်ကိုအများအားဖြင့်သုံးထားတယ်အရှင်းရမနာကိုကြည့်ရင်လည်းစိတ်ပေါ်လာရင်ဘာကြောင့်ကြည့်ကျင်တယ်ဆိုတဲ့ဒီစိတ်ဓာတ်ကိုလည်းအများအားအကြက်ခတ်နေတယ်ကြည့်တယ်လို့ဆိုတဲ့အကြောင်းအရာပေါ်လာမှကြည့်တယ်မကြည့်တယ်လို့ဆိုရင်ဘယ်တော့မှမကြည့်ဘဲနေတယ်ဒီလိုစောင့်ကြည့်လိုက်နော်အဲ့ဒီလိုဆောင်သင်းနေတဲ့အင်္ဂလိပ်ကိုဆောင်သင်းတဲ့ပုဂ္ဂိုလ်မျိုးဒေါနိယဟန်ဆိုတာဖြစ်နေပါတယ်ဆိုပြီးတော့ရှင်သာရိပုတ္တရာကဆုံးမလေးနော်နောက်နံပါတ်30အာရိမီကနအဟုသောဘုခုနာဘောဓိနိမတိညုနာဘဝိတပံအဟုသောဘုခုနာဘောဂါရှင်တို့အာရိမီကနဘိခုနာဒေါနိယဟန်သည်ဘောဓိနိသတ္တုံယဘောဓိနိမတိညုနာအတိုင်းစီကိုသိတတ်တဲ့ပုဂ္ဂိုလ်သည်ဝိတပံဖြစ်ခြင်းဖြစ်တိုင်းလပဲ၏ဒေါနိယဟန်ဆိုတာမိမိသတ်သုံးတဲ့အစာအာဟာရဘောဇဉ်မှာအတိုင်းအစီကိုသိရမယ်ခဏခဏတော့ပြောဖို့ပါတယ်နော်နဗုဒ္ဓမအနေနဲ့ထပ်ပြီးပြောမယ်ဘယ်လိုအတိုင်းအစီကိုသိရမလဲဆိုလို့ရှိရင်လူဘဝဝိသုတွေကဒီလိုလိုပေါ့လေလူဘဝဝိသုတွေကလည်းသိညာတယ်အလုံးချင်းကလည်းများများပဲလူချင်းနဲ့ဆိုရင်ဒါကပုံစံတစ်မျိုးသွားဒါပေမဲ့လူဘဝသူတွေကတော့များတယ်ဒါပေမဲ့အလှူရှင်ကနည်းနည်းပဲလှူရှင်နေသလိုဆိုရင်ဘာလို့ပါမလဲအလှူရှင်ရဲ့နည်းနည်းလှူရှင်တဲ့သရတရားကိုကြည့်ပြီးတော့မိမိကနည်းနည်းပဲအလှူခံရဒါကအတိုင်းစီသိနည်းတစ်မျိုးဖြစ်ပါလားနောက်တစ်ခုအလှူရှင်ကသရတရားကတော့သိကောင်းတယ်များများတော့လှူရှင်နေဒါပေမဲ့သူကမလှူနိုင်ရှာတဲ့အလှူရှင်မျိုးဖြစ်နေတဲ့အတွက်ပြည့်စုံမှုတို့ကနည်းနေတယ်နည်းနေရင်ဘာလို့ပါမလဲဒီကြည့်ဝုထုရဲ့ပမာဏကိုကြည့်ပြီးတော့နည်းနည်းပဲအလှူခံရတယ်။ဒါလည်းအတိုင်းစီကိုတည်ခြင်းတစ်မျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ဒီနေ့လိုပေါ့။အလှူခြင်းတွေကလည်းများများလှူခြင်းနဲ့လှူပဝုထုတွေကလည်းသိညာတယ်။အဲဒီလိုဆိုရင်ဘယ်လိုလုပ်မလဲ။မိမိရဲ့အတိုင်းအတန်ပမာဏကိုကြည့်ပြီးတော့အလှူခံမှာမိမိကဘယ်လောက်စားနိုင်တယ်လဲ။ဘုန်းကြီးစွန့်လုံးတဲ့အချိန်ကမှအမြဲတမ်းရက်ကြည့်ပါတယ်။နိုင်ငံသားတွေအမတန်စည်းစမ်းရှိတယ်။လက်ဗမာလိုမကြက်တော့လက်ကလေးနဲ့သူတို့ကဒီလိုဒီလိုလုပ်ကြတယ်။ဘာပြောတာလဲ။ဖြတ်ဝက်ပါနည်းနည်းလို့ပြောတာနော်။နည်းနည်းဆက်လိုက်တော့လူအကောင်မီယူ။ဒါသူတို့သိစည်းကမ်းရှိတယ်။မွေးရတဲ့ကဒီစည်းကမ်းလုပ်ပေးထားတယ်။အတူတူဖြစ်ဒီအမျိုးသားတွေ။သမင်းတစ်လုံးမကြံ့ရဘူး။ထည့်ကြတာအကုန်စားအောင်။မကုန်ရင်ဒီကိုရမထည့်တဲ့။ဒါနည်းနည်းလေးတွေကစည်းကမ်းလုပ်ထားတော့ဒီစည်းကမ်းကသေးသေး။ဒါတော့မှအဘိုးအလူမခံဘူး။ဘုရားရှင်ကအဲ့ဒီပုံစံမျိုးဖြစ်စေရှင်းပါတယ်သတိသားကြီးတွေကဒါကသရတရားဒကာဒကမကြီးကသရတရားကိုမပြည့်စုံနေခြင်းလို့ပါဒီလိုတော့ကဒီမှာခဏခဏလည်းပြောဖို့ပါတယ်ထမတယ်ဟိုတနေ့ကဘုံရောပြည့်စုံတော်ဆိုတော့ဘုရားကြီးလာတော့ဒီမှာဆုံးသွားပွဲလေးခဏနေကိုဩဝါဒတစ်ခုပေးသွားတယ်ဘုရားကနမကြီးတဲ့သတိရှိအချူဥသူတော်ဆိုတာကတောင်မြောက်ခန္ဓာရောကြောင့်လည်းအပြင်ရောက်စီသွားတဲ့အချိန်ကဆလိုက်ပြီးကြီးလိုက်တော့ဘယ်နေရာမှာမှတန်ခမ်းစုပ်ကလေးတခုပြစ်ထားတာမတွေ့တဲ့အတွက်လက်ကြီးညိုသွားတယ်။ကြီးညိုတတ်တဲ့ပုဂ္ဂိုလ်ကြီးကဒါမျိုးအသေးပလိကစားပြီးလိုက်ကြည့်တယ်။ဒီကရုမလို့ဆိုတဲ့လူကြီးကဒီကရောလေးအလွယ်ဆုံးသာလုပ်နေသလားမလုပ်ဘူးလားဆိုတာကိုဒီအသေးစိတ်ကလေးတွေကအစလိုက်ကြည့်တယ်။အဲဒီလိုလက်ကြီးတဲ့ကရောကောင်းကြီးလောကမှာအများကြီးရှိကြပါတယ်။ဒါကြောင့်မိမိတို့ကအလှခံတဲ့အပိုင်းမှာလူဘဝတို့ကလည်းများတယ်လူချင်းကလည်းမြန်မြန်လူချင်းနဲ့ဆက်လို့ရှိရင်ဘာလို့ရမလဲမိမိဘလောက်ကုန်မလဲမိမိရဲ့အတိုင်းအတာပမာဏကိုကြည့်ပြီးတော့သာအလှခံပါသူ့လောင်းနေတာပဲကိုဘာဖြစ်လဲယူပါပေါ့ဒီစိတ်ဆန်းမျိုးရှိရမလားမရှိရဘူးဘသူကပြောတာလဲညဇောဘုရားကပြောနေတယ်နီးပါနော်ဘုရားသာသနာနေပြီဘုရားပြောတော့ကမှနားမထောင်နိုင်ဘူးဆိုရင်တော့မိမိအတွက်အကျိုးများပါမလားမများနိုင်ဘူးဒါတတိရှိကြပေါ့လို့ရနော်ဘာဖြစ်လို့လဲကိုယ်လုံးပြန်ပါနေတဲ့ခြေကြီးမှာမိမိတို့ကလူပဲဝတ်ထုံးနဲ့ပတ်သက်ပြီးတော့အတိတ်ကပမာဏလေးတွေကိုသိကြမယ်ဆိုရင်ဒကာတော်မတွေဘက်မှာသရတရားတွေတိုးဝလာနေတယ်အတိတ်ကပမာဏကိုမသိကြဘူးမသိတဲ့ပုဂ္ဂိုလ်တွေကိုလှူလျားတယ်ဆိုရင်ဒီခါတော့လာကြည့်ပြီးတဲ့နဲ့သိကြသွားတယ်ဆုံးလုံးနဲ့ဓမင်းလုံးတွေဘုံမှာပြုတ်ပြစ်တဲ့ဒီနေရာပြုတ်ပြစ်တဲ့ဘုံနေရာသွန်ပြစ်တဲ့ဒီနေရာသွန်ပြစ်တဲ့ဒီကောင်ကြီးတွေ့တွေ့နေပြီဆိုလို့ရှိရင်အလူရှင်တွေသိကြသွားတယ်ဒါကြောင့်ယဟန်ဆိုတာကသာမုန်ကြီးစနစ်ကလေးတစ်ခုပါတပီတော့နည်းနည်းတော့သိသိချင်ပါလေတပီတို့သဗ္ဗဒါနံပိဋကပန္တံပုံစိတ်ကမတိတေတခါဂရဏိယသံဃောအစေတိုင်းစားရမယ်ဘာပြောတာလဲ ဟိုလည်းရွေးစားလိုက်ဒီကလည်းရွေးစားလိုက်ဒီကောင်မျိုးမျိုးလားမဟုတ်ဘူးနော်ဒါကြောင့်ရှင်းရှင်းစရာကြီးများအဟာရအပေါ်နဲ့ဒေါတာမေမောနေတဲ့စိတ်ဓာတ်တွေဖြစ်မှာဆိုလို့ပြောလို့တယ်ဓမ္မိတဲ့ရောက်လာတာကိုအကုန်နေလိုက်တယ်ဓမ္မိမိညက်တယ်ရောအလိုခံကြတာအကုန်လုံးနေလိုက်ပြီးတဲ့အချိန်ကကြတော့မှမွှေးနောက်ပြီးပြီဆိုရင်မိမိထိုင်နေတဲ့ဘက်ကနေမိမိဝမ်းပိုက်ဖက်ဆိုကြဆိုအဲ့ဒီဘက်ကနေအစဉ်တိုင်းစပြီးစသွားတယ်စသွားတယ်ဟိုကကြော်နဲ့စမ်းလိုက်ဟိုလေးယူစမ်းလိုက်ဒီကလေးယူစမ်းလိုက်သမီးတယောက်တစ်ဖက်မှတော့မပြီးလို့အစဉ်တိုင်းစမ်းသွားတယ်ကိုငှက်စမ်းကိုအောင်စမ်းဖို့အတွက်မိမိကလက်မှတ်ထားတယ်လက်မှတ်ထားတယ်အဲဒါစမ်းတယ်ငါကြီးရဲ့ချက်ကဘာလဲဘယ်ရင်ကကောင်းတယ်ဘယ်ရင်ကမကောင်းဘူးဆိုတဲ့ဒီစိတ်ဓာတ်လေးတွေကိုတန်းနေရင်ပဲလျှောက်သိခြင်းနဲ့သံတက်တဲ့အဲဒီအချိန်မှာရှိပါတယ်ဒီသံတက်တဲ့အရာဖဲခြင်းကသဗ္ဗဒါနပိဋကပန္တံဘောဇိတံမနိတိခာကရဏိယသံဃောအစဉ်အတိုင်းစားခြင်းဆိုတဲ့ဒီတစ်ခါဘုက္ခုလိုက်နာပြည့်ခြင်းမှာဆိုပြီးဒီလိုသတ်မှတ်ပေးထားတယ်တို့တော့ရှင်းရှင်းတော်ကြီးတွေတချို့ကမလုပ်တယ်လေအဲဒီလိုသံဃောနေပြီးတဲ့အချိန်ကမှနေလိုက်တဲ့အချိန်ကမှမလုပ်တယ်လေညီမချက်ပြီးလောင်းထည့်လိုက်တယ်ဘာကြောင့်လဲအာဟာရတွေကသိသိမွန်မြတ်ပြီးကောင်းမွန်နေမယ်ဆိုလို့ရှိရင်အာဟာရဘုံနဲ့တွေ့ကြမြင်မောင်းနေတဲ့စိတ်ဓာတ်တွေပေါ်လာမှဆိုတဲ့အဲ့အတွက်အာဟာရကိုဖြစ်တဲ့အနေအဖြစ်သမီးတဲ့ရင်းနဲ့ရင်းနည်းလေးနည်းနည်းလောင်းထည့်လိုက်တယ်လောင်းထည့်ပြီးနေပြီးတော့မှဆွဲလိုက်တယ်အာဟာရတက်တယ်ပြတ်သွားတယ်အာဟာရတက်ကိုမေမောတဲ့စိတ်ဓာတ်ဖြစ်ဆိုလို့မသန်းစီခြင်းနဲ့အတွက်ဘုရားရှင်ဘက်ကပေးထားတဲ့ညီကောင်းစနစ်ကောင်းလေးတွေဖြစ်ပါတယ်ခုလိုတရားဘာဝနဲ့အထောက်တဲ့အချိန်ခါလေးတွေမှာမိမိတရားအထုတ်လို့ရရင်ရှင်းတတ်ပြီးဝမ်းပိုက်ပြီးတောင်းတောင်းတင်းတင်းဖြင့်တရားအထုတ်ရင်ရှင်းတတ်ပြီးဒီစိတ်ဓာတ်လေးလောက်ပဲဘုရားရှင်ဘက်ကရှင်းပြီးရှင်းပါတယ်ဘာရဘုံမှာတွေ့ကြမင်မောနေတဲ့ဒီစိတ်ဓာတ်တွေဖြင့်စမ်းနေတာမျိုးကိုဘုရားရှင်ဘက်ကလည်းမရှိသေးခြင်းမဟုတ်နော်ဒါကြောင့်အရှင်သာရိပုတ္တရာကိုရမြတ်ကြီးကဒီညမှာလည်းပဲဂါရီမြေကနေအာဟုသောသုခနာဘောဓိမတ်တေညုနာဘူဣဒ္ဓဗံအာဟုသောသေနုဘောင္ကရှင်တော်အာရိမြေကနေဘေခုဏ္ဍတော်ညီဟံဒီဘောဇနီအစာဘောဇင်၌မတ္တေညုနာအတိုင်းစီပမာဏခေါ်သိတဲ့ပုဂ္ဂိုလ်သည်ဝိဒ္ဓဗံဖြစ်ခြင်းဖြစ်၌လှပ်၏အတိုင်းစီကိုသိတဲ့ပုဂ္ဂိုလ်မျိုးပါစေသာစီအာဟုသောအာရိမြေကောဘေခုဘောဇနီအပ္ပိနိဂျူဟောတိတဏ္ဍာဘုံနိဝတ္တရောပြေမဏိမသာယသမတောအာရိမြေကာတဧကတရိမြေသီရိဝိဟာရေနယောအယံမာယဓမ္မဘောဇနိအမတ်တေညုတိအာဟုသောသေနုမင်္ဂရှင်တို့အာရိမြေကောဘိက္ခုတောနေယဟံတိဘောဇနိအစဘောဇင်၌အမတ်တေညုအတိုင်းစီပမန္တကိုမသိသည်သာစီဟောတိအကရွေးဖြင့်ညာအယမယောအယမယသမအေအေအချင်းအချင်းသည်ဘောဇနိအစာဟာရဘောဇနိအပ္ပန္နိမျိုးအတိုင်းရှိပဝန္တကိုမသိတတ်တဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်၏အာရဏိကတ္တောနိဟံဖြစ်သောဣမသအယသမတောဤအရှင်အားဧကတာအဖောမမိတပါးတိအရင်ကြီးတော်တဲ့၌ဒီရီဝိဟာရဏမိမိ၏အလိုဆန္ဒအတိုင်းဤတိုင်းချင်းဖြင့်ဒိဗ္ဗန္တအဘယ်ကျော်ရှိနိုင်ပါအနိဤဤလိုလေးတသထုံရန်တော်အားဝတ္တရောပိယစကပြောကြတဲ့ပုဂ္ဂိုလ်တို့သည်ဘုံတိချင်းရှားဖြစ်ပေါ်၍လာကြပြီကုန်၏အကြင်များအဇာဟာရဘောဇမအတိုင်းအကျင့်မသိတတ်ဘူးပေါ်ရတဲ့ဒီဘုံကြီးသွန်ပြလိုက်တယ်ခွေးရည်ချက်တွေနဲ့ကျင်းစားရတော့ပေါ့ဒီလိုလှူတဲ့ပုဂ္ဂိုလ်တွေကခွေးပြေးဖို့ဆိုတဲ့ညီဝင်ချက်ပါလားမပါဘူးချက်တွေနဲ့ညီပြေးဖို့ဆိုတဲ့ညီဝင်ချက်အလှူရှင်တွေမှပါလားမပါဘူးဘာညီဝင်ချက်ပါလဲဒီဟန်တော်တွေကိုလှူမယ်ဒီလက်ရှင်တွေကိုလှူမယ်ယောဂီပုဂ္ဂိုလ်တွေကိုလှူမယ်ဒီစိတ်ထားပဲပါတယ်ခွေးတွေအဲ့တပီတော့ကျွန်တော်လှူတဲ့စီးရင်လည်းမတက်ထားလားမတက်ထားပါဘူးဒါကြောင့်မိမိတို့ဘက်ကအလိုရှင်တွေရဲ့စိတ်ထားလေးတွေကိုနည်းနည်းလေးလက်ခံဖို့လိုပါတယ်အတိုင်းအဆီပမာဏလေးတွေကိုသိတတ်ဖို့လိုတယ်ဘူရာလေးကိုတစ်ပုံကြီးသုံးပြတယ်ဆိုတဲ့စနေမျိုးကိုဘုရားရှင်ကမနှိမ့်ချပါဘူးဘုရားကိုဘုရားရှင်ကသုံးခါနဲ့အချိန်ခါမှာနိစ္စရှင်တကူတော့ပေးထားတယ်သုံးခါချင်းဖြင့်မတော်တဆဒကာမတိရဲ့ဒကာတိရဲ့ငှက်ချပြီးအလူခံရလို့ပို့ခဲ့မယ်ဆိုရင်မစားပြီးမှအလိုရှိတဲ့သတင်းသုံးဖို့ပုဂ္ဂိုလ်ရင်ဇာတ်သုံးပါးပြည့်ဆိုတဲ့ရည်ရည်ချက်ဖြင့်မစားပြီးတဲ့ကကြိုတင်ပြီးတော့ဩနုဆနခေါ်တဲ့သုံးနေစွန့်နေခွေးတကူသီးသန့်ထားပါလေအဲ့ဒီခေါ်ထဲမှာသွားပြီးဖြတ်ထားတာလူကြီးတဲ့မင်္ဂလာတော်များစားသုံးပါပြီဆိုပြီးတော့မစားသေးမှကြိုတင်သွားရှုခိုင်းရပါတယ်အဲ့ဒီစနစ်ကိုမျက်စုံမျက်ကပ်ပြုထားတယ်ဒီတော့မိမိကခုလိုအလူရှင်ကတိတ်များလို့လူလာပြီးသလို့ရှိရင်လည်းမစားသေးမှမိမိအလိုရှိတဲ့အလိုရှိမဲ့မင်္ဂလာတော်များတရင်တော်ပုံများကိုသွားရှုမယ်ဆိုရှုပြီးရှိပါတယ်နော်အဲ့ဒီလိုစွန့်လွတ်တဲ့ဤစနစ်တစ်ခုကိုတော့ဘုရားရှင်ကခွင့်ပြုထားတယ်သို့သော အဲ့ဒီလိုမစွန့်လို့ပဲနဲ့တကယ်လေကိုကကိုမဲတင်ပြီးတော့တစ်ဖြက်နဲ့တစ်ဖြက်ထိုင်ပြီးစားလိုက်တယ်မကောင်းတော့ဘူးဘိုက်ကလည်းခက်လို့မဝင်ဖြစ်ဘူးဟိုဘက်လှည့်လည်းမရဒီဘက်လှည့်လည်းမရဖြစ်ပြီးဖြစ်တော့မှခွေးသွားကျွေးတယ်ဆိုတော့ကုသိုလ်ကိုရအောင်မလားသိမရပါဘူးဒီကုသိုလ်မျိုးကတော့မလွဲမဆောင်သာလို့ရရှိတဲ့ကုသိုလ်မျိုးဖြစ်နေတယ်နော်အမြန်ဆုံးကုသိုလ်လေးပဲကဲဒါကြောင့်ဒီအချိန်မှာတော်ရဲမှာတပါးတည်းနဲ့နေထိုင်ခြင်းဖြင့်ဘာအကျိုးရှိမှာလဲအတိုင်းစီပမာဏအစာဟာရမှာအတိုင်းစီပမာဏကိုမသိတဲ့ပုဂ္ဂိုလ်ပဲလို့ဒီလိုပြည့်စကားပြောကြတဲ့သူတော်ကောင်းတွေဖြစ်ပေါ်လာပါလိမ့်မယ်။ဒါကြောင့်တို့နေရင်မှန်ခဲ့ရင်တော့အစာဟာရမှာအတိုင်းစီပမာဏကိုသိတဲ့ယဟန်တော်တပါးဖြစ်ပါလေ။ဒါကနံပါတ်၁၀နောက်တစ်ခုအာရိညိကေနအာရိညိကေနဘုသောဘိက္ခုနာသာကရိယာနိယောက်ခြင်းနာဘဝိတ္တပံအောင်သောတိငုံမောင်းသိတော်အာရိညိကေနဘိက္ခုနာတောနေယဟန်စီသာကရိယာလောကြခြင်းနှင့်ရှင်ရင်အနုယောအနုကြခြင်းကိုအနုယောကေနအစဉ်တည်းစိတ်ပေါ်မြတ်အထုံးနေတဲ့ယဟန်တော်ဒီဝိတ္တပံဖြစ်ခြင်းဖြစ်တိုင်းလှပ်၏လောကြခြင်းသို့မဟုတ်လောချက်ခြင်းလူကြခြင်းလူကြခြင်းဆိုတဲ့လုံလရက်ကိုအစဉ်တည်းကကြောက်ကြဆက်ပြီးအထုတ်တဲ့ပုဂ္ဂိုလ်ဖြစ်ပါစေ။မယ်လို့လဲလို့မင်းရင်တော့တရားအထုဆပုဂ္ဂိုလ်ဒီအတွက်ယင်းသုံးရံမှတရားအိစ္ဆဖွယံအတွက်မြတ်စွာဘုရားကပထမပြုပြထားပါတယ်နော်။ဒီနေ့ဒီညကို7နာရီဆိုကြပါစို့ည6နာရီနေ့မနေ့6နာရီ4ဘုံ3ဘုံပုံလိုက်မယ်လို့ရှိရင်ဒီဘုံတို့မှာ4နာရီရှိတယ်။မြင့်ကြီးမှယံခေါ်တဲ့မြင့်လန်းကောင်ရအချိန်အခါမှာလေးလံရီလောက်အိပ်စက်ဖို့မြတ်စွာဘုရားခွင့်ပြုထားပါတယ်။ဉာဏ်နေတဲ့ရှင်းနာရီမှာညအခါမှာစက်တဲ့တရားအထုတ်ရမယ်။နေ့အခါမှာလည်းဆန္ဒနာရီစက်တဲ့တရားအထုတ်ရမယ်။တရားအထုတ်မဲ့အချိန်ဒီနာရီပေါင်း20ရှိပါတယ်။ဒါအထုတ်စပုဂ္ဂိုလ်မှာနော်။နာရီပေါင်း20မှာထိုင်တာကခုဒီဌာနမှာတော့ထိုင်တာပေါင်း9နာရီလောက်သတ်မှတ်ပေးထားပါတယ်နော်။ဒီတော့ထိုင်တာ9နာရီဉာဏ်နေတဲ့စက်တနာကြီးလောက်ပြီးဉာဏ်ဉာဏ်သွားရင်ဖြင့်တရားရှုပွားရမယ်လုပ်ငန်းခွင်ဖြစ်ပါတယ်။ဒါကအာထုဆပုဂ္ဂိုလ်ပါ။ဒါကနှစ်လလောက်အာထုပြီးတဲ့အချိန်ခါမှာတမာရီကအသာတက်လာပြီဆိုလို့ရှိရင်တဖြည်းဖြည်းလျှော့လိုက်ဆိုနှစ်နာရီလောက်ပဲနောက်ဆုံးအိပ်ပါ။နှစ်နာရီကနေနောက်ဆုံးတော့တနာရီကနေနောက်ဆုံးတော့လုံးလုံးမအိပ်တဲ့အချိန်အထိရောက်အောင်ကြိုးစားရတယ်။အဲဒီလိုအစမပြကြိုးစားအာထုချင်းကိုဇာကရိယအနုယုတ်တာလောချက်မှုလောချာမှုနဲ့အစဉ်တစိုက်ကြောက်ကြဆက်ပြီးအာထုချင်းလို့ဆိုလိုပါတယ်။အဲဒီနေ့စနေနေ့မှာမဂ္ဂုဏ်နိဗ္ဗာန်မရနိုင်ဘူးဆိုရင်တော့နောက်ထပ်နေ့စနေကလေးတွေပြင်ထားတာကတော့ညသုံးရံမှာပထမနှစ်လလောက်ပေါ့ညနှစ်ရံအိပ်စီ၈နှစ်လောက်အိပ်စီပေါ့အထောက်ပြုလိုက်တယ်။ဒုတိယနှစ်လကြာလို့ရှိရင်တော့ညသုံးရံမှာတရံမအိပ်စီ၄နှစ်ပဲအိပ်စီနောက်တည်းကနှစ်လကြာရင်တော့ညသုံးရံမှာလုံးလုံးမအိပ်ဖက်နဲ့ကြိုးစားအထုပါဒါသမ္မာသပရိပဒါခေါ်ပါတယ်၆လကျင့်တယ်။အဲဒီကျင့်စဉ်ဖြစ်မှာမေဖို့နိဗ္ဗာန်မရဘူးဆိုလို့ရှိရင်နောက်ထပ်ကျင့်စဉ်တစ်ခုကတော့လောဘမာနိကပရိပဒါတဲ့။ပထမ၃လ၈နှစ်လောက်အိပ်ဒုတိယ၃လ၄နှစ်လောက်အိပ်တတိယ၃လလုံးလုံးလုံးလုံးမအိပ်နဲ့တရားပဲစတဲ့အထုပါအဲဒီလိုကျင့်ခြင်းကိုလည်းဇာကရိယအနုယောကလွတ်ချမှုလွတ်ပြောင်းမှုနဲ့ကြောက်ကြစိတ်ပြီးအငြင်းမပြတ်အထုတ်ခြင်းလို့ခေါ်ပါတယ်နော်အခုဒီညမှာကတော့အချိန်လေးအရရကိုငှက်ညာပြီးတော့မနေ့၃နိုင်ခွဲမှဒုက္ခပေးပါတယ်၃နိုင်ခွဲမတိုင်ခင်ကမိမိကထပ်ပြီးတရားအထုတ်မယ်ဆိုရင်အထုတ်ခွင့်ပြုထားပါတယ်နော်မနေ့၃နိုင်ခွဲလောက်မှဒုက္ခပြုခွင့်တော့ထားကြပါမကြားလိုက်ဘူးဗျာတဲ့တချို့ကမသိတော့မသိလိုက်ဘူးတဲ့ဆိုတော့ဒီလိုဆိုရင်တော့နောကြမှုနဲ့ရှင်းပါမလားမရှင်းတော့ဘူးနော်ယောနိယဟံစရလောကဟုရှိရမယ်။သတိအောင်သောအရိယကောဘေကုသာကရိယာနံယောတောဟောတိ။တဏ္ဍမုန်ဒီဝတ္တရောဂိမလီမန္တယသမတောအရိယကတ္တဧကတရိမြေတိဟာရိနယောအယမသမသာကရိယာအနုယောတောတိ။လောကမှုမရှိဘူးအဲ့ဒီပဲနေတယ်မိုးလင်းတဲ့အထင်ဆက်ပြီးအဲ့ဒီ။အဲ့ဒီလိုဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ကိုရင်းသုံးသောယဟန်တော်တို့ကကြည့်ရကြမယ်။ဘယ်ကြည့်ရမလဲ။ဘယ်လိုကြည့်ရမလဲ။ဒီရေဟန်လောကမှု၌အစဉ်တစေကြောက်ကြဆက်ပြီးအထုတ်တဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးအပြင်းကျူနေတဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်တော်တွေမှာတပါးတည်းမိမိအလိုအတိုင်းနေတဲ့ခြင်းဖြင့်ဘာအကျိုးရှိမလဲဆိုပြီးတော့ဒီလိုယဟန်တော်ဒီကသိရကြလိမ့်မယ်ဒါကြောင့်ဒေါနီယဟန်ဒီလောကမှုကိုအစဉ်တစေကြောက်ကြဆက်ပြီးအထုတ်တဲ့ပုဂ္ဂိုလ်ဖြစ်ပါစေဒါကနံပါတ်7နံပါတ်7ကိုဗန်းချက်ဟောတယ်အာရိမြေနာဝတ္တဘိက္ခုနာအာရဒ္ဓဝိရိယနာဘုရားတပံ အာဟုသောတိသောမင်္ဂလရှင်တို့အာရမိခေနဘေကုဏတောနေယံတိအာရတဝိရိယနာအပြင်းအထန်ကြိုးစားအထောက်တဲ့လုံလဝိရိယရှိတဲ့ပုဂ္ဂိုလ်ဒီဝိတပံဖြစ်ပြီးဖြစ်ထိုင်လာပြီ၏တောနေယံဆိုတာအပြင်းအထန်ကြိုးစားအထောက်တဲ့လုံလဝိရိယရှိရမယ်ဘယ်လိုအပြင်းအထန်ကြိုးစားအထောက်တဲ့လုံလဝိရိယလဲမဖြစ်ပေါ်သေးတဲ့အာဟုသောတိကိုမဖြစ်အောင်ဖြစ်ပေါ်သည်ပြီးတဲ့အာဟုသောတိကိုပင်နေအောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ဖြစ်ပေါ်မိတဲ့ကုသိုလ်တရားတွေတိုင်းတဲ့အလွန်လိုပါအောင်ကြိုးစားအထောက်တဲ့လုံလဝရိယဒီလိုလုံလဝရိယမျိုးကိုသမ္မပဒံလုံလဝရိယလို့ခေါ်ပါတယ်ဒီလိုသမ္မပဒံလုံလဝရိယကိုအထောက်တဲ့အပိုင်းမှာမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေကိုပယ်ထိုင်အောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေလိုပါအောင်ဘယ်လိုကြိုးစားရမလဲမင်းကြီးရှိဝိပဿနာလေးပါးကိုပွားပါသုံးဖို့သမထဝိပဿနာဘာဝနာလေးကိုလက်တွေ့ကျင့်ပါသီလကျင့်စဉ်သမာဓိကျင့်စဉ်ဉာဏ်ကျင့်စဉ်တွေကိုအောင်းအောင်မြင်မြင်လက်တွေ့ကျင့်ပါလို့ဆုံးလို့ပါတယ်အဲဒီလိုကျင့်တဲ့အပိုင်းမှာအယုတ်ကျင့်စဉ်အရေးကျင့်စဉ်အကျော်ကျင့်စဉ်အသာအလို့နဲ့အယုတ်ခန့်အကုန်ခန့်ချောက်ခြင်းခန့်ချောက်ပါသည်ယောက်ျားတို့ရဲ့ဇေလုလဝရိယမိန်းမမြတ်တို့ရဲ့ဇေလုလဝရိယဒီဇောလုံးသောဝိရိယဖြင့်ရနိုင်တဲ့အရာဌာနတို့မရောက်မချင်းငါရဲ့ကျိုးစားအထောက်မှုလုံးသောဝိရိယရဲ့ရက်တံခြင်းဒီသည်ဘယ်တော့မှမဖြစ်เสียဒီလိုစိတ်ဓာတ်ကိုအပြစ်အထန်ဆောက်တည်ပြီးဖြစ်တဲ့ကျုပ်ကိုဘာမြအထုတ်ပါလို့ဒီလိုတိုင်ကျွမ်းထားတယ်နော်ဒီလိုတော့ကဘုန်းကြီးဂျပန်ရောက်တော့တခါတည်းကလမ်းလျှောက်တယ်အယုတ်ကြီးကြီးအရင်ခန့်ခန့်ပြတဲ့ဓမ္မတဖို့မရမချင်းတပြီးတော့ဘယ်တော့မှမပြောင်းဘူးဒီလိုဇောလုံးသောဝိရိယနဲ့ပြီးတော့ဘာမှတရားအထုတ်မယ်တဲ့ရဟန်းဝင်မယ်ဆန္ဒပြုလာခဲ့လာခဲ့ဘုန်းကြီးကလည်းခေါ်လိုက်ပါတယ်။မညာခင်ကဒီတခါကရောက်လာတယ်။ရောက်လာတော့ဘုန်းကြီးကပဲပြောလိုက်ပါတယ်။အကျိုးလည်းမကြည့်သေးဘူးနော်။အကြည့်လည်းမခံသေးဘူး။ကျိုးစားအထုတ်နေတိုင်းလိုလိုတွေ့ရင်ပြောပြောနေတယ်။ပြောနေရင်ကြားရကဒီနေ့ကျတော့ကြောက်သွားတယ်။အဲ့ဒါအကျိုးတွေလည်းကျေသွားလားအကြည့်တွေလည်းခန်းသွားလားတော့မပြောတတ်ဘူးမရှိတော့ပြေးပြီဟုတ်တယ်မလား။အဲ့ဒီတော့ဘုရားအပြောအယုံကြည်ကြည်အရေးခန့်ခန့်မျိုးတော့မဟုတ်ဘူးနော်။တကယ်အကိုအယုံကြည်ကြည်အရင်ကကတကယ်အထုတ်တဲ့လုံလဝရိယမျိုးကိုပြောနေရင်ဖြစ်ပါလေနော်။ကဲသစေအဟုသောအရိယေကောဘိက္ခုကုတိတောဟောတိတတဗုဒ္ဓေဝတ္တရောဣမလိမတယတောမတောအရိယေခတဧကသာရိမြေတိရိဝိဟာရေနယောအယမာယနာမကုတိတောတိအဟုသောသမမောင်ကရှင်တော်ကုတိအရိယေကောဘိက္ခုတောနေဟန္တိကုတိတောပြင်းဤတဲ့ပုဂ္ဂိုလ်သည်ဟောတိတသေဟောတိအကရေဖြင့်ညာအံယောအယမာယတမအခြင်းဤအခြင်းသည်ကုသိုလ်တော်ပြည့်နေတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်အရိယကတ္တတော်ဉာဏ်ဟံဖြစ်သောဤမန္တအယတမတော်ဤအခြင်းအားဧကတ္တတဘာတေတေအရိယေတော်တဲ့၌သီရိဝိဟာရေနမိမိရဲ့အလိုဆန္ဒအတိုင်းနေတိုင်းချင်းဖြင့်ကိဗ္ဗနာအဘယ်ကျော်ရှိနိုင်ပါအနည်းဤသည့်ဤသောနေတ္တတော်ဉာဏ်တော်အဝတ္တရောကိယေသကံပြောကြတဲ့ပုဂ္ဂိုလ်တို့သည်ဘုံတိသင်္ချာဖြစ်ပေါ်၍လာကြလေကုန်၏တော်နေဟန်ကပြင်းအပြင်းထုံနေတဲ့ရဟန်းတော်တစ်ပါးဖြစ်နေမှာဆိုရင်နော်ဒီအချင်းဟာတော်ရဲမှာတစ်ပါးတည်းတည်းမိမိရဲ့အလို့ဆန္ဒအတိုင်းနေတိုင်းကျင့်ဖြင့်ဘာအကျိုးရှိပါမလဲဆိုပြီးဒီလိုသတင်းတော်ပေါ်တင်ကကဲစကားပြောကြလိမ့်မယ်ဒါကြောင့်တော်နေဟန်ဒီအပြင်းအထန်ကြိုးစားအထောက်တဲ့လောကဝရိယရှိတဲ့ပုဂ္ဂိုလ်မျိုးဖြစ်ပါစေနံပါတ်7ပဲနော်ကဲနံပါတ်73ဘယ်လိုဆက်ဟောလဲအရိယေကေနဘေကုဏဥပ္ပတိအရိယေကေနဝုသောဘေကုဏဥပ္ပတိတတိနာဝိတ္တပံအာဟုသောသင်္ကမငါရှင်တို့အရိယေကေနဘေကုဏတောနေယံတိဥပ္ပတိတတိနာခေလင်းသောတတိရှိတဲ့ပုဂ္ဂိုလ်သည်ဝိတ္တပံဖြစ်ခြင်းဖြစ်ထိုင်လာပြီ။တတိသိအာကုန်မှုလူတယ်။ဘာရီပေါ်မှာတတိကခေလင်းရမလဲ။တတိပဒံဘယ်နှပါးရှိလဲ ?4 ပါး။ဂန္ဓုပဒနာတတိပဒံဝေဒနာနုပါဒနာတတိပဋ္ဌံစိတ္တနုပါဒနာတတိပဋ္ဌံဓမ္မနုပါဒနာတတိပဋ္ဌံဆိုပြီးတတိပဋ္ဌံဘယ်နှပါးလဲ၄ပါးကာယဝေဒနာစိတ္တဓမ္မဘယ်နှပါးလဲ၄ပါးအဲ့ဒီကာယဝေဒနာစိတ္တဓမ္မဆိုတဲ့ဒီတတိရဲ့ဒီဟာအာယုံ၄မျိုးအပေါ်နဲ့အမြဲတမ်းထင်လင်းနေတဲ့တတိရှိရမယ်ကာယဘိုင်းမှာသမထာလည်းပါတယ်ဝိပဿနာဘိုင်းမှာလည်းပါတယ်ဝိပဿနာပဲအတူရင်းညွှန်းထားတာကတော့ယုတ်တရားဖြစ်ပါတယ်ဝေဒနာစိတ်ဓာဓမ္မဓမ္မကတော့ဝေဒနာကကျဉ်းကျဉ်းနေတဲ့စိတ္တိ50တလုံးကိုလည်းဓမ္မခေါ်တယ် ဘာယဝေဒနာစိတ်ဓမ္မမှာဟောထားတဲ့ယုတ်တရားနန္တရားတွေကိုခန္ဓာ၅ပါးနဲ့အာနာသနပါးနဲ့စသဖြင့်ရှုဘောဘုံနည်းစနစ်တွေကိုလည်းဓမ္မလို့ခေါ်ပါတယ်နော်ဒီတော့ကာယဝေဒနာစိတ်ဓမ္မကိုခြုံပြောမယ်ဆိုလို့ရှိရင်သမထဘိုင်းနဲ့ဝိပဿနာဘိုင်းနှစ်ဘိုင်းဖြစ်ပါတယ်သမထဘိုင်းမှာသမထအာယုံဖြစ်တဲ့အာရုံဘာဏတို့လောကတိုင်းတို့လောအာယုံနေဒီအာယုံနေမှာလည်းထင်းလင်းတဲ့သတိရှိနေဖို့လိုတယ်ထင်းလင်းတဲ့သတိဆိုတာကဘဏကဝင်လေတက်လေကိုရှုလိုက်ပြီရှုလိုက်တဲ့အချိန်ကမှဝင်လေတက်လေကမထင်ရှားဘူးဆိုရင်တတိအားနေနေပြီဘာဖြစ်လို့လဲအသက်ကရှုနေပါလေအသက်ရှုတာကိုမသိဘူးဆိုတဲ့ကတတိကတော်တော်လေးအားနေနေတယ်လို့ဆိုလိုပါတယ်နော်ဒါကြောင့်အာနာပါနဝင်လေထွက်လေကိုရှိရင်ဝင်လေထွက်လေ၌ထင်းလင်းနေတဲ့သတိရှိဖို့လိုတယ်။အာမိကဝိပဿနာပိုင်းရောက်နေပြီဆိုလို့ရှိရင်လည်းယုတ်ကေကိုရှိရင်ယုတ်ကေကိုထင်းလင်းရှားရှားထင်းလင်းပြီးတော့သိနေရ။နန္တရားတွေကိုရှိရင်ဝေဒနာစိတ်ဓမ္မခေါ်တဲ့နန္တရားတွေကိုရှိရင်လည်းနန္တရားတွေဟာထင်းလင်းလင်းကြီးကိုသိနေရ။အဲဒီလိုထင်းလင်းတဲ့သတိရှိအာနာပါနဝင်လေထွက်လေကိုရှိရင်ဝင်လေထွက်လေ၌ထင်းလင်းနေတဲ့သတိရှိဖို့လိုတယ်။အမိမိကဝိပဿနာပိုင်းရောက်နေပြီဆိုလို့ရှိရင်လေယုတ်ကေကိုရှင်ယုတ်ကေကိုထင်းရှားရှားထင်းလင်းပြီးတော့သိနေရ။နန္တရားတွေကိုရှင်ရင်ဝေဒနာစိတ်ဓမ္မခေါ်တဲ့နန္တရားတွေကိုရှင်ရင်လေနန္တရားတွေဟာထင်းထင်းလင်းလင်းကြီးကိုသိနေရ။အဲဒီလိုထင်းလင်းတဲ့သတိရှိရ။အကြောင်းများတွေကိုရှင်ရင်အကြောင်းများတွေကထင်းလင်းနေရမယ်။အကြောင်းများတွေကဒီယုတ်နာဓမ္မသင်္ခါရတရားတွေအနိစ္စကဒုက္ခကအနတ္တအချက်တွေကိုရှင်ရင်ခဲ့ရင်လေဒီယုတ်ဉာဏ်ဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တအဖြစ်အပေါ်၌ထင်းလင်းနေတဲ့သတိရှိဖို့လိုတယ်နော်အဲဒီလိုသတိရှိခဲ့ရင်မဖြစ်လဲဒေါနိယအတွက်ជីវတုတ္တမှုဖြစ်ပေါ်လာမယ်အကယ်၍ဒီလိုထင်းလင်းတဲ့သတိကမရှိဘူးဆိုရင်တော့မဖြစ်မလဲဒါဖြင့်အာဟုသောအရိဉ္စောဘေကုမုဋ္ဌသတိဟောတိတ္တဗုဒ္ဓိဝတ္တရောဂိမနိမာတယကမာသောအရိဉ္စကတာဧကတာရိဉ္စေတိဝိဟာရိဏယောအယမာယသမမုခတတိတိတတိရေကလက်လွတ်နေတယ်လက်လွတ်တယ်ဆိုတာကဘာပြောတာလဲဟိုဘက်ခိုးတယောက်တွေ့တော့လဲပါဇက်ကလေးဖြစ်ပြလိုက်သွားလင်းဖြစ်ပြလိုက်ဒီတယောက်တွေ့လဲသွားလင်းဖြစ်ပြလိုက်ပါဇက်ကလေးဖြစ်ပြလိုက်အဲ့ဒါကတတိလက်လွတ်တာလားမလွတ်တာလားလွတ်နေတယ်တရားကိုမရှိဘူးတတိကအားပြော့နေတတိအမှုဇောမှာတတိကိုစက်အောင်မရှိနိုင်တဲ့အတွက်တတိကအားပြော့နေပြီတတိတွေလက်လွတ်နေပြီတတိလက်လွတ်နေတတိလက်လွတ်နေတဲ့ဒီဟန်တော်ဟာတော့နေတဲ့အတွက်ဘာအကျိုးရှိမလဲဘာမှအကျိုးမရှိတော့ဘူးဘာဖြစ်လို့လဲတတိအဆုံးလာပါမှသမာဓိကအစတက်မယ်သမာဓိရှိပါမှပညာကအထက်တန်းကြကြထိုးသွင်းသိမှဖြစ်တယ်တတိကအပြော့ပြီသမာဓိကအမကောင်းဘူးပညာကထိုးထိုးသိနိုင်တဲ့သဘောတွေရှိအောင်မလားမရှိတော့ဘူးဒါကြောင့်တတိတိအခြေခံအကြောင်းရင်းတစ်ခုအဖြစ်နဲ့အလွန်အရေးကြီးပါတယ်နော်ဒါကြောင့်သွားရင်လည်းတရားလေးရှုနေပါတတိအားကောင်းအောင်ရရင်လည်းတရားလေးရှုနေပါတတိအားကောင်းအောင်ခရင်လည်းတရားလေးရှုနေပါတတိအားကောင်းအောင်အင်းရင်လည်းတရားလေးရှုနေပါတတိအားကောင်းအောင်ဆိုပြီးတော့ဒီလိုဆုံးမထားပါတယ်နော်အရိယဘုရားလုံးမှာတတိအားကောင်းလာအောင်မိမိရှုနေတဲ့ကမ္မဋ္ဌာန်းအာယုံအပေါ်နဲ့ဘာဝနာစိတ်ကိုအများနဲ့သွတ်သွင်းထားပါအမြဲတမ်းအမှတ်ရနေပါအဲ့လိုအမှတ်ရနေပြီဆိုရင်မိမိမှာထင်လင်းနေတဲ့သတိရှိပြီဒီလိုထင်လင်းတဲ့သတိရှိပြီဆိုရင်သမာဓိကအသာတက်လာမယ်သမာဓိအသာတက်လာပြီဆိုရင်ပညာစကားကြီးကတဖြည်းဖြည်းတက်လို့ရသွားမယ်နော်သမာဓိတေကဝေပါဝေထသမာဓိတောဘိက္ခုဘိက္ခုယထာဗုဒ္ဓံပဇာနာတိစိတ္တယံတို့သမာဓိထရောင်ကြသမာဓိရှိနေတဲ့ယဟန်တိဟုတ်တိုင်းမှန်စွာသိတဲ့ယထာဗုဒ္ဓဉာဏ်ဖြစ်ပေါ်လာမယ်ဒီလိုဖျက်ဟောထားပါတယ်ဒါကြောင့်သမာဓိအတတ်တည်းအတွက်အကောင်းလာရင်အတွက်တတိကအခြေခံအကြောင်းရင်းတစ်ခုအဖြစ်နဲ့ကျေးဇူးပြုပေးနေပါတယ်။ဒါကြောင့်ဒေါနိယဟံမံလို့မယ်ဆိုလို့ရှိရင်တော့နံပါတ်13ခုအင်္ဂါရက်ကဘာလဲ?တတိထင်းလင်းတဲ့တတိရှိပါစေတတိအကောင်းပါစေတဲ့။ကဲ။တရားကတော့နှစ်နာရီတော့ရှိသွားပြီဖြစ်ပါတယ်နော်။တရားကတော့မဆုံးသေးဘူး။ဒီနေ့ကြတော့ကဲဒီလောက်နဲ့ပဲရပ်ပြီးနှစ်ဖန်မြအကျမ်းမှရှေ့ဆက်ပြီးတရားဟောကြစို့ကိုလီယာနိဒုတ်တံကိုဟောလာတာအင်္ဂါဘနဲ့ချက်တောင်းနေဟန်ဒီလိုင်းနာပြည်ရမယ်အင်္ဂါဘနဲ့ချက်ပြီးသွားပါလေဆိုတော့နံပါတ်73ခုမြောက်အကြည့်ပြီးသွားပါပြီနော် ဇမဇလုံးကုန်မြောက်အင်္ဂါရကဥပါဒိတတတိဆင်းလင်းသောတတိရှိရနော်ဇမဇလုံးကုန်မြောက်အင်္ဂါရကိုအရှင်သာရိပုတ္တရာဂုရုမြတ်ကဘယ်လိုဟောတယ်အာရိဏိကေနဝုသောဘိက္ခုနံသမာဟိတေနဗဝိတ္တပံအဝုသောတိသောမောဂရှင်တို့အာရိဏိကေနဘိက္ခုနံတောနိယဟံတိသမာဟိတေနဥပ္ပဇာရသမာတိအပ္ပနသမာတိဟုခေါ်ဆိုအပ်သောနှမျိုးသောသမာတိတွင်နှမျိုးသောသမာတိတို့တွင်တမျိုးမျိုးသောသမာဓိဖြင့်ဒီကြည်သောစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်သည်ဝိတဗံဖြစ်သည့်ဖြစ်တိုင်းလှပေ၏ဒောညိယဟံဆိုရဥပ္ပဇာရသမာဓိအပ္ပနသမာဓိလို့ခေါ်ဆိုအပ်တဲ့သမာဓိနှမျိုးတို့အတွင်တမျိုးမျိုးသောသမာဓိဖြင့်စိတ်ဓာတ်ဒီကြည်တဲ့ပုဂ္ဂိုလ်မျိုးဖြစ်ရမယ်ခဏတို့မကောင်းဘူးလားကောင်းပါလေတပည့်နဲ့မကြည့်နိုင်ကြဘူးနော်သဇေအဟုသောအာရိဝိသောသူကိုအတ္တမဟိတောဟတိတတဗုဒ္ဓိဝတ္တရောဒီပဏိမာတာယတ္တမတောအာရိဏိကသဧကဒါရိနေသီရိဝိဟာရိနယောအယမယတ္တမအတ္တမဟိတောတိအဟုသောတိနမောငါချင်းတို့အာရိဏိသောဘိက္ခုတောနိယဟံတိအတ္တမဟိတောဥပ္ပဇာရသမာတိအပ္ပနသမာတိဟုခေါ်ဆိုအပ်သောနှမျိုးသောသမာဓိတို့အတွင်းတမျိုးမျိုးသောသမာဓိဖြင့်ဒီကြည်သောစိတ်ထားမရှိတဲ့ပုဂ္ဂိုလ်သည်သစေဟောတိအကျဉ်းဖြင့်ညာအံယောအယမယသမအရင်ဤအရှင်သည်အတ္တမဟိတောဒီကြည်တဲ့စိတ်ထားမရှိတဲ့ပုဂ္ဂိုလ်သည်အတ္တမဟိတောဒီကြည်တဲ့သမာဓိမရှိတဲ့ပုဂ္ဂိုလ်သည်ဟောတိဖြစ်၏အာရဏိကသတ္တောနိယဟံဖြစ်သောဣမတအယသမတောဤအရှင်အားဧကသာအဖို့မမိတယောက်တည်းသည်ပရိညေတော်တဲ့၌သေရူဟာရဏမိမိရဲ့အလိုဆန္ဒအတိုင်းနေထိုင်၍နေခြင်းဖြင့်ဒိဗ္ဗာန်အဘယ်ကျိုးရှိနေပါအာနိဣတိဤသောလျင်တတ္တထိုတော်နိယဟံအာဝန္တရောကိယေသကပြောကြားတတ်တဲ့ပုဂ္ဂိုလ်တို့သည်ဘုံတိချင်းရှားဖြစ်ပေါ်၍လတ္တကြကုန်၏တော်တဲ့လည်းနေတဲ့ဒီလိုကြည့်လိုက်တော့သမာဓိကလုံးလုံးမရှိဘူးဒီသီလချင်းကြည့်လိုက်လည်းလုံးလုံးသမာဓိမရှိဘူးဒီယောဂီကြည့်လိုက်လည်းလုံးလုံးသမာဓိမရှိဘူးစိတ်နဲ့လေတည်ကြည်မှုဘာမှမရှိဘူးဒီလိုဆိုရင်မိမိရဲ့အလိုဆန္ဒအတိုင်းတော်ရမှာသင်္ကလောနေနေတဲ့ဒီကိုယ်တော်အတွက်တော်ရမှာနေခြင်းဒီဟုသောအကြောင်းကြောင့်ဘာအကျိုးရှိပါလဲဆိုပြီးတော့ဒီလိုကိုယ်ရဲ့ဇာကပြောကြတဲ့ပုဂ္ဂိုလ်တွေထင်ရှားဖြစ်ပေါ်လက်တတ်ကြပါရဲ့။ဒါကြောင့်ဒောနိယဟံဆိုရဥပ္ပဇရသမာဓိသို့မဟုတ်အပ္ပနသမာဓိလို့ခေါ်ဆိုအပ်တဲ့သမာဓိနှမျိုးတို့တွင်တမျိုးမျိုးသောသမာဓိဖြင့်ဒီကြည်တဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ဖြစ်နေတယ်။ဥပ္ပဇရသမာဓိဆိုတာကဇန်နံကတ်နေတဲ့သမာဓိကိုခေါ်ပါတယ်။အပ္ပနသမာဓိဆိုတာကတော့ဇန်သမာဓိတွေကိုဆိုလိုပါတယ်နော်။ဒါကြောင့်နမဇလိကုမြောက်တော်နေဟံတို့လိုက်နာပြည့်ကျင်ရမယ်အင်္ဂါရက်ကပါလေစိတ်ဓာတ်ဒီကြည်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဘာစိတ်ဓာတ်လဲဒုပ္ပဇာရဓမ္မာတိအပ္ပနသမာတိလို့ခေါ်ဆိုအပ်တဲ့ဓမ္မာတိနှမျိုးဆိုတဲ့တမျိုးမျိုးသောဓမ္မာတိဖြစ်စိတ်ဓာတ်ဒီကြည်တဲ့ပုဂ္ဂိုလ်မျိုးဖြစ်ပါစေတဲ့လိုအပ်တဲ့အင်္ဂါရက်တွေပါနော်ဥပ္ပဒိတတတိဆိုရလဲမဂ္ဂင်7ပါးထဲမှာသမာတတိဆိုတဲ့နာမည်နဲ့ဖျားဟောထားပါတယ်။သမာဟိတဒီကြည်တဲ့စိတ်ဓာတ်ဆိုရလဲသမာဓိဆိုတဲ့နာမည်နဲ့မြတ်စွာဘုရားကမဂ္ဂင်7ပါးထဲမှာထည့်သွင်းပြီးဟောကြားထားပြီးဖြစ်ပါတယ်နော်။ကဲနံပါတ်15ခုမြောက်အင်္ဂါရက်ကိုရှင်သန္တိဘုရားကဂုရုမြတ်ကဘယ်လိုဟောလဲ။ပါရိဏိကေနဝုသောဘိက္ခုနာပညာဝတ္တဖွိတပံအဟုသောတိသောမောင်ကရှင်တို့အာရိဏိကေနဘိက္ခုနာတောနိယဟံတိပညာဝတ္တပညာရှိတဲ့ပုဂ္ဂိုလ်သည်ဘူဣတဗံဖြစ်စဉ်ဖြစ်ထိုင်သဖြင့်ဤတောနိယဟံဆိုတာပညာရှိတဲ့ပုဂ္ဂိုလ်မျိုးဖြစ်တည်ပါတယ်။ဘာပညာလဲဆိုတာနဲ့ပတ်သက်လို့အထက်ကရာဆရာတော်ကတော့ဥပါယကောသလပညာတဲ့အကျောဥပ္ပေ၌လိမ္မာကျွမ်းကျင်နေတဲ့တသိနာလေတဲ့ပညာဆိုပြီးဒီလိုဖွင့်ထားတယ်ဒီဥပ္ပယကောသလပညာဆိုတဲ့ပတ်သက်ပြီးနမူနာလေးကိုယဟန်ဖြစ်လာပြီဆိုရင် ဘယ်လိုပညာမျိုးစီရှိရမယ်ဆိုတာကိုနမူနာအနည်းငယ်ထုတ်ပြီးအထက်ကအရှင်းပြထားပါတယ်။ငန်းကိုဘယ်လိုဆိုးရမလဲ။ငန်းကိုဘယ်လိုချုပ်ရမလဲ။ရုပ်ကိုဘယ်လိုဖုံးရမလဲ။တင်းသုံးပါးတင်းကိုဘယ်လိုပြည့်စုံဆောင်ရှားရမလဲစသည်ဖြင့်ဒီလိုအကြောင်းဥပ္ပယ်၌တတ်သည့်နားလေတဲ့ဉာဏ်ပညာမျိုးရှိရမယ်ဆိုပြီးဖွင့်ထားတယ်။ဒီတော့စသည်ဖြင့်ဆိုပြီးဖွင့်ထားလိုက်တော့ဒီစသည်ထဲမှာအရေးအကြီးဆုံးပညာတစ်ခုကမှလည်းလို့မြင်တော့ဝိပဿနာပညာဖြစ်ပါတယ်နော်။ရုပ်တည်းကိုဟုတ်တိုင်းမှန်စွာသိခြင်း၊နာမ်တရားတွေကိုဟုတ်တိုင်းမှန်စွာသိခြင်း၊ထိုယုံနာတို့ရဲ့အကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာသိခြင်းတို့လုံးယုံနာကြောင့်ကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တအဖြစ်ဒီကိုဟုတ်တိုင်းမှန်စွာသိခြင်းဆိုတဲ့ဒီဝိပဿနာဉာဏ်ပညာတွေနဲ့ပါဝင်နေပါတယ်။မဲခင်ရှင်ပါတယ်မှာဖျက်ရှင်ကသမ္မာတိဋ္ဌိဆိုတဲ့နာမည်တက်ပြီးတော့မဲခင်တစ်ခုအဖြစ်နိဗ္ဗာန်သွားရန်လမ်းကြောင်းတစ်ခုအဖြစ်နဲ့ဆက်သွင်းပြီးဟောကြားထားတော်မူခဲ့ပါတယ်နော်။သာသေအာဟုသောအာရိဏိကောဘိက္ခုတို့ဖြင့်ယောဟောတိတ္တဗုဒ္ဓဝတ္တရောဂိဉ္ဗနိမသာယသမ္မာတောအရိဉ္စကတဧကတာရိမြေသီရိဝိဟာရေနယောအယမာယသမ္မာတုပိညောတိဘောဓသင်္သုံးဘောင်္ဂရှင်တို့အရိဉ္စကောဘိက္ခုတောနေဟံတိတုပိညောပညာမရှိတဲ့ပုဂ္ဂိုလ်သည်သတ်စေဟောတိအကယ်၍ပညာအံတောနေဟံဆိုတာအကယ်၍ပညာမရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တင်္ဂဂုကလုဆိုရမယ်တင်္ဂဂုကလုဆိုရမယ်သဘိဂုကလုဖို့ရမယ်ဘာမှနားမလည်ဘူးကိုယ်ဒီသွားတဲ့အချိန်ကမှဘယ်လိုကျင့်ဝတ်တွေလိုက်နာရမလဲရေချောအိမ်မှာဘယ်လိုကျင့်ဝတ်လိုက်နာရမလဲဆောစားတဲ့အခါဘယ်လိုကျင့်ဝတ်လိုက်နာရမလဲဆောင်းကန်သွားရင်ဘယ်လိုကျင့်ဝတ်လိုက်နာရမလဲဘာမှမသိဘူးဘုသူကဘာလို့မနေ့ကလည်းပြောပြီးသွားပြီးနာဗုဒ္ဓမနီနဲ့တတ်တော့ပြောရအောင်တို့ကြောင့်တောင်းကြောင့်မကုလို့လာပြီးတရားဘာဝနာအထုတ်တယ်အထုတ်ရင်တော့ဒီပုဂ္ဂိုလ်အလုံးကိုဘုရားရှင်ကတော့ဘိက္ခုလိုပဲအထွတ်တက်ပြီးခေါ်ထားပါတယ်နော်အတုတဲ့ပုဂ္ဂိုလ်တွေကတရားထိုင်တဲ့အချိန်စကားပြောလို့ရှိရင်ဒီပုဂ္ဂိုလ်တွေဟာကျုပ်ပฏิပတ်ကိုနားလည်တဲ့ပုဂ္ဂိုလ်တွေဟုတ်သလားမဟုတ်ဘူးတရားထိုင်တဲ့အချိန်ခါမှာပို့လို့ပဲလေအိတ်နေမယ်ဆိုရင်ကကျုပ်ပฏิပတ်နားလည်တဲ့ပုဂ္ဂိုလ်တွေဟုတ်ပါမလားမဟုတ်ဘူးနော်ဒါတတိယဒီတော့တရားအထုတာဘယ်လိုအချိန်သတ်မှတ်ပေးထားတယ်လို့မြင်တော့ထိုင်တဲ့အချိန်ကိုတရားအထုတဲ့အချိန်လို့တချို့ကဒီလိုဖြစ်တယ်မဟုတ်ပါဘူးနော်တရားအထုတ်ရဆက်ဆံပြီးတဲ့အချိန်ခါကနေစပြီးတော့ခိုင်တဲ့အချိန်ရတဲ့အချိန်ပြင်းပြသွားတဲ့အချိန်စသည်ဖြင့်အချိန်အလုံးကိုတရားအထုတ်ပြီးတော့နေဖို့ရန်အတွက်အချိန်သတ်မှတ်ပေးထားပါတယ်။ဒီလိုသတ်မှတ်ထားတဲ့အချိန်လေးတွေကိုနားမလည်ဘူး။အဲဒီအချိန်လောက်တောင်မှအသိအလိမ်မှဉာဏ်ပညာမရှိဘူးဆိုရင်အဲ့ဒီလိုပုဂ္ဂိုလ်ကိုဒုပညာပညာမရှိတဲ့ပုဂ္ဂိုလ်ဆိုပြီးဒီလိုခေါ်ပါတယ်ဝိပဿနာပညာမဲ့ပညာရှိဖို့ဆိုတော့ထားလိုက်ဦးဒီဥပါယဂေါတလပညာဆိုတဲ့အကြောင်းဥပ္ပယ်နဲ့တသိနာလည်နေတဲ့အသိအလိမ်မှဉာဏ်ပညာတောင်မှမရှိဘူးဆိုရင်သူပုဂ္ဂိုလ်အတွက်ကျင့်ဝတ်ပฏิပတ်တွေနဲ့ပတ်သက်လို့ပြည့်စုံဆုံးဆုံးနားလည်ဖို့ဆိုတာဖြစ်နေပါမလားမဖြစ်နိုင်ဘူးဒါလေးတွေသတိရှိကြနော်အသေးအပွဲလေးဟာသိဒုက္ခပိတပါရအသေးပွဲလေးတွေကဘယ်လိုမဆိုင်ခဲ့ရင်ဒီအခါလေးတစ်ခေတ်ချင်းကြီးထွားပြီးလန်တဲ့အကြီးတွေကလည်းဘယ်လိုမဆိုင်ဖြစ်တာပါရဒါကြောင့်အသေးပွဲလေးကနေစပြီးရိုးရိုးသေးသေးလိုက်လာပြီးကျင်ပါရဒီတော့ဒီတောင်းနေဟန်ကအကြီးဒုမြင်ညပညာမရှိတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မှာဆိုရင်ဘာဖြစ်မလဲဘောသောတိမောမောငါချင်းတို့အရိမြေကဘိက္ခုတောင်းနေဟန်စီသူပညာပညာမရှိတဲ့ပုဂ္ဂိုလ်ဒီသခင်ဟောဒီအကြွေပညာယောအယမာယသမဤအခြင်းအရှင်သည်သူပညာပညာမရှိတဲ့ပုဂ္ဂိုလ်ဘာဖြစ်သည်အာရိဏိကတ္တောနိယဟံဖြစ်သောဤမသာအာယသမတောဤအရှင်အားဧကသအဘောမမိတယောက်ဖြစ်သည်အရိဏိတော်တဲ့၌ဒီလိုဝိဟာရဏမိမိရဲ့အလိုဆန္ဒအတိုင်းလွတ်လွတ်ကျွတ်ကျွတ်နေထိုင်ရနေခြင်းဖြင့်သိဗ္ဗနာအမေကျိုးရှိနိုင်ပါအနိ။ဤသည့်ဤသို့လင်တတ္တထိုတော်နိဟံအဝတ္တရောကိစ္စကပြောကြတဲ့ပုဂ္ဂိုလ်တို့သည်ဘုံတိချင်းရှားဖြစ်ပေါ်၍လာတတ်ကြပါကုန်၏။ဘာကြောင့်မှလည်းနားမလည်ဘူး။ဘယ်လိုကြောင့်မဒီပတ်ကုန်မှလည်းလိမ့်ကပြည့်ခြင်းမှုမရှိဘူး။မရှိတဲ့အတွက်ဘာမှတတ်သိနားလည်မှုမရှိပဲတော်တယ်မှဒီပုဂ္ဂိုလ်လာနေတော့ဘာအကျိုးရှိတော့မှန်လဲဆိုပြီးတော့ဒီလိုကိစ္စကပြောကြတဲ့ပုဂ္ဂိုလ်တွေလောကမှာသင်္ချာဖြစ်ပေါ်လာတတ်ပါတယ်။ဒါကြောင့်တော်နေယဟန်ဒီ ဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့ဒါဖြစ်ပါလေဒါကအင်္ဂါရတ္တကုနံပါတ်15ခုမြောက်အင်္ဂါဖြစ်ပါလေနော်နောက်ထပ်အရှင်သာရိပုတ္တရာဂုရုမြတ်ကြီးကနံပါတ်16ခုမြောက်အင်္ဂါရတ္တကိုဆက်ပြီးဟောပြတယ်အာရိညေကနာဝုဒ္ဓဘိက္ခုနာအပိဓမ္မေအပိဝိနည်းယောဂောကရဏီယောအာဟုသောတိန်တို့မောင်ငါရှင်တို့အာရိညေကနာဘိက္ခုနာတော်နေယဟန်စီအပိဓမ္မေအပိဓမ္မာတရားတော်၌သူပင်နေနေသောဓမ္မဟုခေါ်ဆိုအပ်တဲ့အပိဓမ္မာတရားတော်၌အပိဝိနည်းသူပင်နေနေသောဝိနည်းတရားတော်၌ယောဂောတိအောင်ကြိုးစားအားထုတ်ခြင်းကိုကရဏီယောပြုစဉ်ပြုတတ်လှပေ၏တော်နေဟံဆိုတာသူကနေနေနေတဲ့တရားလို့အမိရတဲ့အပိမတရားတော်ရည်သူကနေနေတဲ့ဝိနည်းလို့အမိရနေတဲ့ဝိနည်းတရားတော်တွေကိုသိအောင်ကြိုးစားအထောက်လင့်ပါလေအလကားမနေသေးဘူးနော်ပြီးတော့ဘာကြောင့်ဒီလိုကြိုးစားအထောက်သိရတယ်လဲဆိုတော့ကိုရှင်သာရိပုတ္တရာကိုရောမြတ်ကြီးကအကြောင်းပြထားပါတယ်ငန္တာဘုသောအာရိယကံဖြစ်ခေါ်အပိဓမ္မေအပိဝိနည်းယဉ္ဉံပုစ္ဆိတာရောအဟုသောတိလုံးမောင်သာရှင်တို့အာရိယကံပင်ကုန်တော်နေရန်ကိုအပိဓမ္မေသူကနေနေသောတရားဟုခေါ်ဆိုအပ်တဲ့အပိဓမ္မအပြေသနာတော်၌အပိဝိနည်းသူကနေနေသောကျင့်ဝတ်ပฏิပတ်ဟုခေါ်ဆိုအပ်တဲ့ဝိနည်းတရားတော်၌ပညာအမေပု္ပ္ပံပြတနာကိုဘုသိတာရောမင်းမြေလျောက်ထားတတ်တဲ့ပုဂ္ဂိုလ်တို့သည်တန်တိသင်္ချာရှိ၍နေကြပါကုန်၏လောကမှာဒီတော်နေဟန်နဲ့ပတ်သက်ပြီးတော်နေဟန်ကိုအပိဓမ္မာနဲ့ပတ်သက်လို့ဖြစ်စေဝိနည်းဈေဒနာတော်နဲ့ပတ်သက်လို့ပဲဖြစ်စေအမေပု္ပ္ပံပြတနာတွေကိုလာရောက်ပြီးမင်းမြေလျောက်ထားတတ်တဲ့သူတော်ကောင်းကြီးဆိုတာလောကမှာရှိကြပါရဲ့အဲဒီလိုရှိတဲ့အချိန်ခါမှာသာစီအဟုသောအရိယကောဘိက္ခုအပိဓမ္မေအပိဝိနည်းပညာပုံသောနတ်တံပါယတိအဟုသောနိလောကရှင်တို့အရိယကောဘိက္ခုတောနိယဟံတိအပိဓမ္မေသူကနေနေသောတရားဓမ္မဟုခေါ်ဆိုအပ်တဲ့အပိဓမ္မာတရားတော်၌အပိဝိနည်းသူကနေနေသောကျင့်ဝတ်ပฏิပတ်ဟုခေါ်ဆိုအပ်တဲ့ဝိနည်းတရားတော်၌ဝိညာဉ်ပြဒနာကိုပုံထုံးမြင်မြန်လျှောက်ထားခဲ့သည်ရှိသောသစေနာတံပါယတိအကယ်၍ပြည့်ပြည့်စုံစုံမပြည့်စုံနိုင်သည့်ရှင်ညာံဒီတော်နေဟံကိုအပိဓမ္မာနဲ့ပတ်တယ်လို့ဖြစ်စေဝိနည်းဒေသနာတော်နဲ့ပတ်သက်လို့ပဲဖြစ်စေမိဂုံးနဲ့လမ်းမေးလိုက်တဲ့အချိန်ခါမှာဒီတောင်းနေဟန်ကပြည့်ပြည့်စုံစုံမဖြစ်တတ်ဘူးဆိုရင်ပြည့်ပြည့်စုံစုံမဖြစ်တတ်ဘူးဆိုတာကဘာပြောတာလဲနည်းနည်းလေးသုံးပြောတယ်လို့မထင်နဲ့နော်မမှန်တာတွေကိုလျှောက်ပြောတာတခါတုန်းကပြောတဲ့ကြားဘူးတယ်မေတ္တာကမဋ္ဌာန်းကိုပွားရင်ပဲဈာန်တိရောက်တယ်ဆုဒ္ဓဈာန်တိပေါက်တယ်ဒါပြောချလိုက်တာပဲဟုတ်လားနောက်တစ်ခုပါတယ်လေအယောဇုကမ္မထံကိုပွားရင်ပေါ့ဇံဘယ်နှခုအထိပေါ့တယ်အသရုဒ္ဒဇံအထိပေါ့တယ်လေဟန်ချပြီနော်အဲ့ဒီလိုပေါ့လေမင်းတို့နေကမဖြစ်နိုင်ဘူးဆိုတာမဖြစ်ရှင်တဲ့အခါကျတော့ကိုကဟုတ်ပြီမင်းစေမဟုတ်ဘူးမင်းစေအကုန်လုံးဖြေချလိုက်တယ်အဲ့ဒီပုံစံမျိုးဆိုတော့ကောင်းပါမလားဘယ်နဲ့တော့ဒီလရှင်နေကောင်းပါမလားဒီဒီလရှင်နေတဲ့မှာအဲ့ဒီလိုဖြေနေတဲ့ဒီလရှင်နေရှိတယ်ဆိုပြီးဘုန်းကြီးကကြားလို့ပြောတာနော်ဒီတော့နည်းနည်းလေးစနစ်တကျလေးတော့နားလည်အောင်သင်ယူဖို့တော့လိုတယ်မဟုတ်တာတွေကိုသွားပြီးအပြေပြေးနိုင်တဲ့အတွက်ဘာဖြစ်နေသလဲမိမိကသူတစ်ပါးကိုမဟုတ်တာသင်ပေးတဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာမိမိကိုလည်းမဟုတ်တာကိုသင်ပေးတဲ့ပုဂ္ဂိုလ်တွေဒီပုံကြီးပေါ်လာတယ်မှန်မှန်ကန်ကန်တရားကိုဘယ်လူကမှသင်မပေးတော့သိကြဖို့ကောင်းတယ်နော်ဒါကလေးတစ်ခုမင်းရဲ့စိတ်ဓာတ်ကစိတ်လုံးလေးကိုငဲ့ွက်ပြီးတော့ကိုပြောချင်တာပြောချလိုက်ချင်းပြီမိမိအတွက်လည်းနောက်တစ်ချိန်မှာအကျိုးရုပ်ဖို့အကြောင်းဖြစ်တယ်။သာသနာတော်အတွက်လည်းအကျိုးရုပ်ဖို့အကြောင်းမဖြစ်ဘူးလား။ဖြစ်နေတယ်ဒါသတိထားကြနော်။ဘုန်းကြီးဘက်ကတော့ဓမ္မဝတ္တရားရှိသလောက်တော့သင်တော့ပေးပါရစေ။သင်ပေးနေလို့သင်ပေးတဲ့ပုဂ္ဂိုလ်ဒီဘက်ကစနစ်တကျမသိယူဘူးဆိုရင်ဘုန်းကြီးတို့တောင်းဝန်ကတော့မပြတ်ပါဘူးသင်ယူတဲ့ပုဂ္ဂိုလ်ရဲ့တောင်းဝန်ပြည့်စုံခြင်းပဲဒီထဲမှာသူတို့ကြောင့်နိုင်ငံသားတစ်ယောက်ကလာပြီးဒီနေ့ကပြောပြတယ်ခေါ်ကပြည်လဲရှင်တွေကိုနိကေဘဏခုရှိတယ်လို့သူမေးကြည့်တယ်တခုတဘာမှပြည့်တဲ့နာမဖြေဆုံးနိုင်ဘူးတဲ့နိကေ900ရှိတယ်ဆိုတော့တောင်းမှမသိကြဘူးတဲ့ကဲပြည့်တော့မဖြစ်ဘူးလားကဲနိကေ900ကပါလိမ့်မယ်ဟင်ဒီကနိကေမြစည်းမနိကေသာယောဇနိကေ အင်္ဂုတ္တရနိဂေခောတ္တကနိဂေဆိုပြီးဘိကသုံးပုံကိုနိဂေအလိုက်ပေါင်းစုလိုက်တဲ့အချိန်ခါမှာနိဂေ၅ခုခွဲထားပါတယ်။သုတ်တံဝိနိအဘိဓမ္မာဆိုပြီးပိဋကကသုံးပုံပိဋကဆိုတာကရှင်းအောင်လေးတွေကိုပြောတာပါ။ဘုရားဟောတဲ့တရားရှင်ကိုသုတ်တံဆိုတဲ့နာမည်နဲ့ရှင်းအောင်တစ်ခုထဲမှာထည့်ထားတယ်။ဝိနိဆိုတဲ့နာမည်နဲ့ရှင်းအောင်တစ်ခုထဲမှာစုပုံထည့်လိုက်တယ်။အဘိဓမ္မာဆိုတဲ့နာမည်နဲ့ရှင်းအောင်တစ်ခုထဲမှာစုပုံပြီးထည့်လိုက်တော့ရှင်းအောင်ကြီးသုံးခုပိဋကသုံးပုံရှိတယ်ဆိုပြီးဒီလိုပြောတယ်။ဒီပိဋကသုံးပုံကိုသုတ်တံနေမှာသဘောတူရာစုပေါင်းပြီးတော့ခွဲတိုင်းထည့်လိုက်တဲ့အချိန်ခါမှာဒီကနိဂေအမတန်ရှင်းလျက်တဲ့သုတ်တွေကိုတအုပ်စုမိမိနိဂေအလယ်အလတ်ရှင်းလျက်နေတဲ့သုတ်တွေကိုတအုပ်စုနာယုတ်ကနိဂေသဘောတူညာတူညာခန္ဓာ၅ပါးဆိုရင်လည်းခန္ဓာ၅ပါးချင်းတူတဲ့သုတ်တာတွေတစုပရိစ္ဆသမုပ္ပါဒ်ဆိုလည်းပရိစ္ဆသမုပ္ပါဒ်ချင်းတူတဲ့တရားတွေတစုအာရဏ၇ပါးဆိုလည်းအာရဏချင်းတူတဲ့တရားတွေတစုစသဖြင့်ဒီလိုသဘောတူညာတူညာတွေကိုပေါင်းစုပြီးဟောထားတဲ့သုတ်တန်တွေကိုဆွဲစုစည်းထားတဲ့နိဂေကသံယုတ္တနိဂေရင်ကုဒ္ဒရာနိဂေကြတော့ပုံစံလေးတစ်မျိုးသွားတယ်ကျင့်ကနေပြီးတော့17အထိတရား2မျိုးဟောတာတွေကိုတစုတရား2မျိုးဟောတာတွေကိုတစု3မျိုးဟောတာ4မျိုးဟောတာ5မျိုးဟောတာ6မျိုးဟောတာ9မျိုးဟောတာစသည်ဖြင့်ပေါ့နော်10မျိုး9မျိုး10မျိုး11မျိုးစသည်ဖြင့်ဒီလိုအင်္ဂါတူရာနိဂေကိုပေါင်းစုပြီးဆွဲစုထားတဲ့သုတ်တန်တွေကိုအင်္ဂုတ္တရနိဂေဆိုပြီးတစုနိဂေဖွဲ့ထားတယ်ယန္တိတဲ့သုတ်တန်အမျိုးမျိုးကိုတော့ခောတုကနိဂေဆိုတဲ့နာမည်နဲ့သတ်မှတ်ထားတယ်။အဲဒီခောတုကနိဂေတဲ့မှာအမိဓမ္မာ9ကျမ်းနဲ့ပါဝင်နေပါတယ်၊ဝိနည်း9ကျမ်းနဲ့ပါဝင်နေပါတယ်၊ရှင်းကြံနေသေးတဲ့သုတ်တံပုံ20ဝန်းကျင်လောက်လည်းအဲ့ဒီမှာပါဝင်နေပါတယ်နော်။ဒါကြောင့်ခောတုကနိဂေကတော့အထွေထွေဆိုပြီးတော့အထွေထွေနိဂေဆိုပြီးဒီလိုပါသံပြန်ကြတယ်။နိဂေကဘယ်နှခုလဲ5ခု။ဒီနိဂေတွေကိုအင်္ဂါ9ခန့်အဖြစ်ခွဲတန်းထားပါတယ်နော်။ကဲသတိပြီးတော့ဒီအင်္ဂါ9ရံကတော့ပြီးတော့ဒီနိဂေ3ရက်နိဂေ5ရက်ပြိက3ပုံမှာလာရှိတဲ့တရားတွေနဲ့ပတ်သက်ပြီးတော့အထူးသဖြင့်အဘိဓမ္မာနဲ့ပတ်သက်လို့ဝိနည်းကျင့်ဝတ်နဲ့ပတ်သက်လို့မေဂုဏ်တွေကလာမင်းကြီးဆိုရင်ဒီမေဂုဏ်ကိုမဖြစ်တဲ့ဘူးဆိုရင်မဖြစ်မလဲသတ္တဗုဒ္ဓဝတ္တရောကိပဏိမာတာယတ္တဘတော်အရိယကံသာဧကတရင်းညေသေရဝိဟာရိဏယောအယံဘယသမအဘိဓမ္မေအဘိဝိနေယပညာပုံသောနတံဘယတိတိယောအယမယသမဤအကျင့်အရှင်သည်အဘိဓမ္မေအဘိဓမ္မာတရားတော်၌အဘိဝိနေယထုကေနေနေသောဝိနည်းတရားတော်၌ဝိညာဉ်ပြတနာကိုပုံသောမင်းမြတ်ရောက်ခဲ့ခြင်းရှိသောနတံဘယတိတိပင်ဆုံးသောဖြစ်ကြနိုင်တဲ့စွမ်းအားမရှိပေဣမတအယအရိယသတ္တတော်နေယဟံဖြစ်သောဣမတအယသမန္တောဤအရှင်အဖို့ဧကတာအဖို့မမီတယောက်တိတိအရိယတော်တဲ့တေရီဝိဟာရိနမိမိရဲ့အနုဆန္ဒအတိုင်းလွတ်လွတ်ကျွတ်ကျွတ်နေထိုင်၍နေခြင်းဖြင့်သိမ္မာနအဘယ်ကျိုးရှိနိုင်ပါအနိဤတိဤသောနေတတ်တ္ထိုယံတော်အဝတ္တရောကိယဇကပြောကြတဲ့ပုဂ္ဂိုလ်တို့သည်ဘုံတိချင်းရှာဖြစ်ပေါ်၍လက်တတ်ကြကုန်၏တော်ရမနေတဲ့ပုဂ္ဂိုလ်ကအဘိဓမ္မာနဲ့ပတ်သက်လို့လည်းဘာမှနားမလဲမေးကြည့်လိုက်တော့လည်းမဖြေနိုင်ဝိနည်းနဲ့ပတ်သက်လို့မေးလိုက်လည်းမဖြေနိုင်ဘာမှနားမလဲဘူးဆိုရင်သူကိုယ်တိုင်ကမှနားမလဲရင်ဒီတရားတွေကိုသူကိုယ်တိုင်သိနိုင်ပါဦးမလားမသိနိုင်တော့ဘူးနော်အဘိဓမ္မာကိုတပည့်တော်လက်တွေကိုခေါ်တာလူတွေကိုခေါ်တာမဟုတ်ဘူးဘယ်လိုကြည့်မလဲတချို့ကဒီလိုကတိကတပြောနေတယ်ဒါကတော့အဘိဓမ္မာနဲ့တုတ်တန်ကိုနားမလဲလို့ပြောတဲ့လူတွေရဲ့စကားသာဖြစ်ပါတယ်နော်တို့တို့သုတ်တန်ဒီမှာဘုရားရှင်ကခန္ဓာ၅ပါးယုတ်တရားနဲ့တရားတွေကိုအတိတ်ကမစ္ဆုပိုင်းဣဇ္ဇတဗိဒအစသည်ဖြင့်၁၁မျိုးသောအဖြစ်အပျက်ဒီနေ့တဲ့ခန္ဓာ၅ပါးယုတ်တရားနဲ့တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာယသုံးခန်းခြင်းပြီးဒုနည်းဝိပဒနာရှိဖို့ဓမ္မစေကံဒေသနာတော်အနတ္တလက္ခဏာသုတ်တန်ဒေသနာတော်ဆက်တဲ့ထိုလူဒေသနာတော်ကနေစပြီးတော့ဘုရားရှင်ကအကြည်များစွာဟောကြားတော်မူခဲ့ပါတယ်ခန္ဓာ၅ပါးဆိုတာဘာလဲမိမိရှုပါသုံးနိုင်ရမယ်ခန္ဓာ၅ပါးကိုမှဟိုတိုင်းမှန်စွာမသိရင်ဒီတော်ညီဟန်းကမိမိရှုရမယ်ခန္ဓာ၅ပါးကိုရှုတတ်ပါမလားမရှုတတ်ဘူးသိမှမသိတာဒီတော့ခန္ဓာ၅ပါးဆိုတာဘာဆိုတာဒီကိုအသေးစိတ်ကြံ့ကြံ့နဲ့ရှင်းလင်းသင်ပြထားတာကအဘိဓမ္မာဒေသနာဖြစ်ပါတယ်သုတ်တန်ဒေသနာမှာလည်းပြည့်စုံမှာဒီရှိနေတဲ့ယုတ်စရကဘာတွေ ဝိညာဉ်စရကဘာရီ၊ဉာဏ်စရကဘာရီ၊သင်္ခါရစရကဘာရီ၊ဝိညာဉ်စရကဘာရီလို့ကြက်ကြက်နဲ့နဲ့အသေးစိတ်ရှင်းလင်းတင်ပြထားတဲ့ဒေသနာတော်ကအဘိဓမ္မာဒေသနာတော်ဖြစ်ပါတယ်။တို့သောက်တန်ဒေသနာတော်ဒီနည်းရပြည့်နေတဲ့အချိန်ခါမှာထိုးထွေးသိရမယ့်ဒီယုံဉာဏ်တရားတွေကိုဒီအဘိဓမ္မာဒေသနာတော်ကရှင်းရှင်းလင်းလင်းတင်ပြထားတယ်။သောတန်ဒေသနာတော်ဤယနိဒာနဝေကတာယုတ်တန်ဆတဲ့တာယုတ်ဆတဲ့ထိုလိုသောတန်ဒေသနာတော်ဤယပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုလက်တွေ့ရှိနေတဲ့အချိန်ခါမှာယပရိစ္ဆာသမုပ္ပါဒ်သဘောတရားအင်္ဂါရည်တွေမှာပါဝင်နေတဲ့အဝိဇ္ဇာဆိုတာကဘယ်လိုသင်္ခါရဆိုတာကဘယ်လိုဝိညာဉ်ဆိုတာကဘယ်လိုနာယုတ်ဆိုတာကဘယ်လိုသာလနာဖတ်တာဝိရဏတနာဥပါဒံဘဝဆိုတာကဘယ်လိုဇာတိသရမရဏဆိုတာကဘယ်လိုစသည်ဖြင့်အသေးစိတ်ရှင်းလင်းတင်ပြထားတာကအဘိဓမ္မာမှာတင်ပြထားပါတယ်နော်ဒါကြောင့်သုံးတန်ဒီနာတော်မှာလာတဲ့ပြည့်စုံနေတဲ့ပတ်သက်လို့လက်တွေ့ကြည့်လိုက်တဲ့အချိန်ကမှတကယ်တက်သည့်လမ်းလေခြင်းနဲ့ဆက်ကျင်နေတဲ့ကြည့်နေတဲ့တို့တွင်ကြည့်နေတဲ့ဆိုရင်ဒီအဘိဓမ္မာဒီနာတော်ကိုမလို့မဆောင်ဘူးပြန်ပြီးလက်ကျင်ရပါတယ်အဘိဓမ္မာခုနှစ်ကျမ်းလုံးကိုအာဂုံဆောင်ရမယ်ဒီလိုပြောနေတာတော့မဟုတ်ဘူးနော်ယုံနဲ့ဆက်ရှင်ပါဆိုတာကဘာသိခရတိနန္တရားတွေဆိုတာကဘာပရိသတ်သမုပ္ပါဒ်တောင်းတဆက်နေတဲ့သဘောတရားတွေဆိုတော့ဘာသတ်ပြီးဖြစ်ဒီလောက်တော့မိမိကြည့်ရမယ်ကြည့်စင်တဲ့ပတ်သက်လို့တက်ပြီးနားလည်ဖို့လိုပါတယ်အလားတူပဲမိမိကတော့နေဒီလောက်ပြည့်စင်စွာဖြစ်ကြည့်ရမယ်မျက်စိရှင်ပါတဲ့မှာဘမဝါဇ္ဇသမကမ္မန္တသမအာဇီဝဆိုတဲ့နာမည်နဲ့မြတ်စွာဘုရားကဟောကြားခဲ့ပါတယ်ဒီလိုဟောကြားခဲ့တဲ့တရားတွေထဲမှာဒီလောက်ပြည့်စင်ပိုင်းကိုအသေးစိတ်ရှင်းလင်းတင်ပြထားတဲ့ပြည့်စင်ကဝိနည်းဒေသနာတော်ဖြစ်ပါတယ်ဒီတော့မိမိကြည့်ရမယ့်ဒီဝိနည်းပြည့်စုံတဲ့ပတ်သက်လည်းနားလည်ဖို့မရှိဘူးမိမိလက်တွေ့ပွားများအထောက်အပံ့သမထဝိပဿနာပြည့်စုံပိုင်းဆရာဖြစ်တဲ့အဘိဓမ္မာယုံဉာဏ်ကြောင့်ကျောသင်္ခါရတရားနဲ့ပတ်သက်လို့လည်းတက်သည့်နားလည်ဖို့မရှိဘူးမရှိတဲ့အချိန်ခါကျတော့မဖြစ်တတ်တယ်ဘုန်းကြီးကတပည့်တို့ကတစ်ခါကရှောင်မှုတဲ့သူတို့ဆရာသမားကသူတို့ကိုသင်ပေးမှုတဲ့စိတ်ကတခုယောဂ90ရှိတယ်လို့ဒီလိုသင်ပေးတယ်တဲ့အဘိဓမ္မာနားလည်လူတွေဟုတ်တယ်မလားအပြစ်ပဲစိတ်တစ်ခုယောက်90ဆိုတာဘုန်းကြီးတို့ဇာတိမှာရှိပါတယ်စိတ်တစ်ခုယောက်90ဆိုတဲ့သကလုံးကဧကုဏဝိသတိဧကုဏနဝတိဆိုတဲ့သကလုံးကိုဘာသာပြန်ထားတာပါစိတ်ကတစ်ခုယောက်90ရှိတယ်ဆိုတာက90ကိုတစ်ခုယော့တယ်လို့ပြောတာစိတ်အမျိုးအစားပေါင်း90မှာတစ်ခုယော့နေတယ်ဆိုတော့စိတ်အမျိုးအစား89ခုရှိတယ်လို့ဒီလိုပြောလို့တာအဲ့ဒါကိုနားမလဲတာအဲ့လောက်တော့မှနားမလဲတော့ဒီဆရာသမားကနေဒီဘက်ကိုဘယ်လိုဆုံးပါလဲစိတ်ကတခုဖြစ်ရင်ယောဂ90ဖြစ်တယ်စိတ်တခုဆိုရင်ယောဂ90ရှိတယ်ဒီလိုသင်ပေးတယ်ဘယ်လိုခံကြပါမလားအဲနေနဲ့ဒီဘက်ရောနေနဲ့ဆရာကိုနှစ်ခုလုံးမှားနေတဲ့အဲ့အတွက်ဒီဘက်ဒီအဲ့အတွက်အကျိုးများပါမလားမများတယ်ဘူးဒါတတိယဆုံးအသိကောင်းတယ်နော်ဒါကြောင့်နန္ဒဟုသောအာရိယကံဖြစ်သောအဘိဓမ္မေအဘိဝိနည်းယပညာပုသိတရောအောင်သောစဉ်တော်မူ၌ရှင်တို့အာရိယကံဖြစ်ခေါတော်နေယဟံကိုအဘိဓမ္မေခက်ခဲနေနေသောတရားဓမ္မဟုခေါ်ဆိုအပ်သည့်အဘိဓမ္မာဒေသနာတော်၌အဘိဝိနည်းခက်ခဲနေနေလွန်ကဲမြင့်မြတ်သောဝိနည်းကျင့်စေဖြင့်ခေါ်ဆိုအပ်သည့်ဝိနည်းဒေသနာတော်၌ဉာဏ်ဉာဏ်ပြသနာကိုပုသိတရောမြင့်မြတ်တတ်သည့်ပုဂ္ဂိုလ်တို့သည်တန်တိချင်းချင်းရှိကြပါကုန်၏အောင်သောတရိန်လုံးသောငါရှင်တို့အာရိယကံဖြစ်ခေါတော်နေယဟံသည့်အဘိဓမ္မေအဘိဓမ္မာဒေသနာတော်၌အဘိဝိနည်းလွန်ကဲမြင့်မြတ်တဲ့ဝိနည်းဒေသနာတော်၌ပြဉ္ဉံပြဿနာကိုပုံထုံးမြင့်မြတ်ခဲ့သည့်ရှိသောသဇေနာတံပယေတိအကယ်၍တိပြေဆုံးဆုံးမပြေဆုံးနိုင်သည့်ပြဉ္ဉံအံအောင်သောသင်္ဓမောင္ခရှင်တို့ယောအယမာယဓမ္မာဤအခြင်းအရှင်သည်အဘိဓမ္မေအဘိဓမ္မာဒေသနာတော်၌အဘိဝိနည်းလွန်ကဲမြင့်မြတ်ဝိနည်းဒေသနာတော်၌ပြဉ္ဉံပြဿနာကိုပုံထုံးမြင့်မြတ်ခဲ့သည့်ရှိသောနတ်တံပယေတိတိပြေဆုံးဆုံးမပြေဆုံးနိုင်ရိယကသတ္တနိယဟံဖြစ်သောဣမသအာယသမတောဤအရှင်အတွက်ဣကသအဖို့မမူတယောအတိတိအရိညတော်တဲ့နဲ့တိရိဝိဟာရိနာမိမိရဲ့အလုံးစံနာအတိုင်းလွတ်လွတ်ကျွတ်ကျွတ်နေထိုင်၍နေခြင်းဖြင့်ဂိမ်းပန္နာအပင်ကျိုးရှိနေပါအာနိဤသည့်ဤသို့နှင်တတ္တထောတောနိယဟံအဝတ္တရောဒေဇကပြောချတဲ့ပုဂ္ဂိုလ်တို့သည်ဘုံတိသင်္ချာဖြစ်ပေါ်၍လတ်တကြပါကုန်၏မှန်ပါဘူးလားမနီရေတသည်နားလည်တဲ့ပုဂ္ဂိုလ်တွေကဒီလိုတောနေခံမျိုးကိုခဲ့ကြမှာဝိနည်းကြောင့်မလဲနားမလဲတော့သူကိုယ်တိုင်ကဝိနည်းကိုမကျင့်ဘူးဆိုတော့ကသင်္ချာမနေဘူးလားသင်္ချာအမိဓမ္မာကြောင့်မေးလိုက်တော့လည်းနားမလဲဘူးဆိုတော့သူကိုယ်တိုင်ကယုံဉာဏ်ကိုမသိသေးဘူးဆိုတော့ကသင်္ချာမနေဘူးလားသင်္ချာယုံဉာဏ်တော့မသိတဲ့ပုဂ္ဂိုလ်ကဝိပဿနာမလုပ်ရှိဘူးလေ စုလို့မဖြစ်တော့ဘူးဒီလိုပိုင်းမှာလည်းစင်ကြယ်မှုမရှိဘူးယုံနဲ့ကြောင့်တော့လည်းလုံးလုံးမသိတဲ့အတွက်ဝိပဿနာဉာဏ်ကလည်းမဖြစ်ဘူးဆိုတော့ဒီပုဂ္ဂိုလ်မျိုးတော့တဲ့နေလို့ဘာအကျိုးရှိမလဲဘာမှအကျိုးမရှိဘူးဆိုဒီလိုကဲစကားပြောကြတဲ့ပုဂ္ဂိုလ်တွေလောကမှာတင်ရှားရှိပါတယ်ရှိလိုက်တဲ့အတွက်တောညီယဟံမှန်ခဲ့ရင်အဘိဓမ္မာဒေသနာတော်နဲ့ဝိနည်းဒေသနာတော်ဒီကိုသိအောင်ကြိုးစားအထောက်သင့်ပါတယ်။ဒါကရှင်သာရိပုတ္တရာဂုရုမြတ်ကြီးဟောတဲ့နံပါတ်16ခုမြောက်အင်္ဂါယဖြစ်ပါတယ်နော်။နောက်တစ်ခုနံပါတ်19ခုမြောက်အင်္ဂါယအကြောင်းပြောကြရအောင်။အာရိညိကေနဟုသောဘိက္ခုနာယေတိသန္တာဟုမောဃအတိကံမရူပေအာရုပာတန္တံယောဂောကရဏိယောအဟုသောတိသောမောင္ခရှင်တို့အာရိမြေကိနာဘိက္ခုနာတော်နေယဟန္တိရူပေရူပသန္တဉ္ဇိတေကောသောဝိမောကံနိဝရဏတရားတို့မှလွံ့လျောက်၍သွားကြကုန်သောရူပေရူပဝဆရဇံတို့ကိုအတိကမ္မကျော်လောလွံ့လျောက်၍သန္တဉ္ဇိတေကုန်သောဝိမောကံနိဝရဏတရားတို့မှလွံ့လျောက်ကုန်သောယေတိအရူပအကျင့်အရူပဇံတို့သည်တန်တိရှိကြလေကုန်၏တထံသောအရူပဇံတို့၌ဝါသမဘ၈ပါးတို့၌ယောဂောတိအောင်ကြိုးစားအထုခြင်းကိုယောဂောရအောင်ကြိုးစားအထုခြင်းကိုကရဏယောပြုသိပြုတိုင်လှပေ၏ဒောနိယဟံဆိုတာကအလွန်အေးချမ်းပြီးဆန့်ကျင်တဲ့နိဗ္ဗာန်တရားတို့မှလွံ့မြောက်တဲ့ရူပဇံတွေကိုကြောလန့်လွံ့မြောက်ပြီးတည်ရှိနေတဲ့အရူပဇံတွေတို့တိုင်အောင်ရအောင်ကြိုးစားအထုသင့်တယ်ဇနီးတော်ကသမဘ၈ပါးကိုရအောင်ကြိုးစားအထုပါလို့ဆိုလိုတယ်ဆိုပြီးအထက်ကရကဖွင့်ထားတယ်ဘာကြောင့်လဲအရူပဇံရဖို့ဆိုတာကရူပဝဆရာဇံတွေကိုမရဘဲနဲ့အရူပဝဆရာဇံ၄ပါးဘယ်လိုမှမရနိုင်ဘူးရူပဝဆရာဇံ၄ပါးကိုရရှိပြီးတဲ့ပုဂ္ဂိုလ်ဒီသာလျှင်အရူပဇံ၄ပါးကိုတစ်ဆင့်တည်းရအောင်ကျူးဆန်းအထောက်လို့ဖြစ်နိုင်တယ်ဒါကြောင့်ဓမ္မမရှင်ပါလုံးကိုတောင်းနေဟဲ့ဆိုတာရသည်လေရအောင်ကျူးဆန်းအထောက်ပါလို့ဒီလိုတိုင်တွန်းထားတယ်ဘယ်ပုံဘယ်မှန်ဘယ်နည်းအပြင်ကျူးဆန်းအထောက်ရမလဲအဲ့ဒီအပိုင်းကိုနောက်ပိုင်းမှာဘုန်းကြီးသုံးတန်တစ်ခုနဲ့ဆက်ဆက်ပြီးဟောဖို့ရည်ရထားပါတယ်နော်